Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ American Federal Reserve မြို့တော် Washington DC ကနေ2024ခုနှစ် April 1ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီချိန် VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်ပေးနေပါပြီ။ Radio ကလည်း Light Meter 2440နဲ့58 Light Meter 190ပြည် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဒါရိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
ဂျေရုဆလင်မြို့ကလွှတ်တော်ဆောင်ရှိမှာထောင်နဲ့ချီတဲ့အစ္စရေးနိုင်ငံသားတွေအစိုးရစန့်ကြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။စိန့်ပီတာယဉ်ပြင်မှာလုပ်တဲ့ Easter ဝတ်ပြုပွဲမှာမြန်မာနဲ့ပြည်ပခကြုံတွေ့နေရတဲ့ကမ္ဘာနိုင်ငံတွေအတွက်ပုံဟမ်းမင်းကြီးကဆူတောင်းပေးပါတယ်။တန့်စင်ပြီးရေဒီယိုတက်တူကြွရေစူးတွေပင်လယ်ထဲစွန့်ထုတ်တာကိုတရုတ်ဘက်ကစိုးရိမ်မကင်ဖြစ်မှုတွေပေါ်ဂျပန်ဘက်ကတရုတ်ကြောညင်သူတွေကိုတွစ်ဆုံရှင်းလင်းခဲ့ပါတယ
်။အဲဒီလိုထိတ်တဲရောက်တဲ့တွေပြင်ဆက်မှုလေယာဉ်လုပ်ငန်းတွေနဲ့ရိုးရာဒလေးတွေထိတ်တိုက်တွေ့တာသင်ွေကြတွေပြောထုတ်နိုင်မယ့်အန်ရစတဲ့သတင်းဆောင်ပါတွေကိုလည်းကြားကြရပါပါ။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြေမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်သတင်းတွေကိုနန်းအောင်ကပြောပြပါမယ်။
ဂျေရုဆလင်မြို့ကလွှတ်တော်ဆောင်ရှင်မှာထောင်နဲ့ချီတဲ့အစ္စရေးနိုင်ငံသားတွေအစိုးရစံရင်းရေးတင်းငွေတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။တာဟာဟာမတ်စ်တို့နဲ့စစ်ပွဲစတင်ခဲ့တဲ့အောက်တိုဘာလနောက်ပိုင်းအကြီးဆုံးလူမှုဆန္ဒပြပွဲလည်းဖြစ်ပါတယ်။ဟာမတ်စ်တို့လက်ထက်ကတာစင်နဲ့ချီတဲ့တစ္ဆက်ခံလွတ်မြောက်ရေးအတွက်အပြစ်အခံရစရေးကိုသဘောတူလိုက်ဖို့နဲ့ရွေးကောက်ပွဲတွေဆော်ပြီးကျင်းပဖို့ဆန္ဒပြသူတွေကအစ္စရေးအစိုးရကိုတိုက်တွန်းတောင်းဆိုကြတာပါ။အော်တိုဘားခုညနေဟာမတ်စ်တို့တိုက်ခိုက်မှုကြောင့်လူထောင်နေရာဝန်ကျင်သေဆုံးပြီးတော့တစ္ဆက်ခံ150ကျော်ဖမ်းသွားပြီးတဲ့နောက်အစ္စရေးပြည်သူတွေစီလုံးညညွတ်လာခဲ့ကြတာပါစစ်ရေးပဋိပက္ခတွေ6လထက်ရောက်လာချိန်မှာတော့စစ်ပွဲကိုအတော်များများကဆက်လက်ထောက်ခံနေကြပေမဲ့လို့ဝန်ကြီးချုပ်ဘန်ဂျမင်နာတန်ညာဟုရဲ့ဦးဆောင်မှုအပေါ်မှာတော့ပြန်ပြီးတော့သဘောထားကွဲပြားလာကြပါတယ်ဝန်ကြီးချုပ်နာတန်ညာဟုကဟာမတ်စ်တို့ကိုအမြင့်ဖြတ်ချင်မုန်းပြီးတော့တစ္ဆက်ခံအလုံးပြန်လည်လွတ်မြောက်လာအောင်လုပ်မယ်လို့ကတိပြုပြောဆိုထားပေမဲ့အောင်မြင်မှုရဖို့ကတော့ခက်ခဲနေစေပါဟာမတ်စ်တို့ဘက်ကအကြီးအကျယ်ရှုံးနေနေတယ်ဆိုပေမဲ့လက်ရှိအချိန်ထိမပြိုကွဲသေးပါဘူး။နိုဝင်ဘာလအတွင်းတပတ်ကြာအပြည့်ခတ်ရက်စဲခဲ့တော့ကတော့တစ္ဆက်ခံတစ်ဝက်လောက်လွတ်လာခဲ့ပါတယ်။ယူကရိန်းနိုင်ငံထက်ကတအားပေးစရုံတွေအပေါ်ရုရှားတို့ရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့ကလူနှုတ်ဦးသေဆုံးပြီးတော့လာနေချီပြင်ဆင်ဖို့လိုတဲ့စရုံတစ်ခုပျက်စီးသွားခဲ့ပါတယ်။ရုရှားတို့ရဲ့ပဲ့ထိန်သက်မီဆိုင်တုံးတလုံးကျောက်ပောက်ကွဲမှုကြောင့်နိုင်ငံအနောက်ပိုင်းလာဗစ်ဒေသမှာလူသေဦးသေဆုံးပြီးတော့အဆောက်အုံတစ်ခုမိလောင်ခဲ့ပါတယ်။ကာဖိဖ်ဒေတာထဲမှာလည်းတက်စီဆိုင်တစ်ခုအပေါ်ဒုံးကျောက်ခဲတာမှာအသက်16နှစ်အရွယ်လူငယ်တဦးသေဆုံးသွားတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ညအချိန်ရုရှားတို့ပြစ်လွတ်ခဲ့တဲ့မီဆိုင်တုံးက16လုံးရှိပြီးတော့ဒရုန်းယင်က10စင်းပါတယ်လို့ယူကရိန်းလက်တပ်ကတင်းငွေတွေနဲ့မနက်မှာပြောပါတယ်။အဲ့ဒီထဲမှာဒရုန်းယင်6စင်းနဲ့မီဆိုင်တုံး6စင်းပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလက်တပ်ကTelegram လို့မှုစာမျက်နှာမှာထုတ်ပြန်ပါတယ်သူတို့ရဲ့ပြင်မှတ်တွေကတော့ဖော်ပြမထားပါဘူးပစ်ချလိုက်တဲ့ရုရှား drone ယာဉ်ရဲ့အပြက်အစီအပိုင်းစာတွေထပ်အားပေးစစ်ရုံတစ်ခုပေါ်ကြောက်ရောက်ပြီးတော့မီးလောင်ခဲ့တဲ့အတွက် Ukraine Odessa ဒေသထဲကထောင်ပေါင်းများစွာသောပြည်သူတွေအတွက်ပေးနေတဲ့လက်စစ်တအားတွေတင်းငွေတွေကပြတ်သွားခဲ့တယ်လို့အုပ်ချုပ်ရေးမှူး Oleg Kipar ကပြောပါတယ်စင်ပီတာရင်းမြစ်မှာကျင်းပတဲ့ Easter ပွဲတော်တင်းငွေနဲ့ဝတ်ပြုဆူတောင်းပွဲမှာကပ္ပအကျက်အတဲတွေပြေးလဲရင်းနဲ့ညဉ့်ညံ့ရေးပေါ်ပေါက်လာစေဖို့ပို့ရဟန်းမင်းကြီး Francis ကအလေးနဲ့ဆူတောင်းစကားပြောကြားခဲ့ပါတယ်။ကာဇာဒေသမှာအပြစ်ခတ်ရဆက်ပြီးတော့အကျဉ်းသားတွေလဲလှယ်နိုင်ဖို့အပြင် Russia, Ukraine, Syria, Lebanon, Haiti, Africa နဲ့ Rwanda အရေးတင်မှာပဲပြည်တွင်းပဋိပက္ခတွေကြောင့်ထိခိုက်ပျက်စီးနေတဲ့မြန်မာနိုင်ငံပြန်လည်တင့်မြတ်ရေးလမ်းစာပေါ်ပေါက်လာစေဖို့အတွက်ကိုပါအလေးနဲ့တိုက်တွန်းတောင်းဆိုသွားပါတယ်။စနေနေ့ညပိုင်းမှာကျင်းပခဲ့တဲ့ Easter ပြုပွဲမှာနှစ်နာရီခွဲကြာတက်ရောက်ဆူတောင်းပေးခဲ့တဲ့ပိုယဟန်မင်းကြီးကိုတနင်္ဂနွေနေ့ Easter ပွဲတော်ဝတ်ပြုဆူတောင်းပွဲမှာရှင်ရွှင်လန်းလန်းပဲတွေ့ရပါတယ်။ငယ်ရွယ်စဉ်ကအဆုတ်တပိုင်းစာထုတ်ခဲ့ရတဲ့ပိုယဟန်မင်းကြီးဟာဆောင်းနေတဲ့တွင်လုံးအသက်ရှူလာကြောင်ဆိုင်ရာကျန်းမာရေးပြဿနာနဲ့ရင်ဆိုင်ခဲ့ရတာပါ။တနင်္ဂနွေနေ့ဝတ်ပြုပွဲကိုတက်ရောက်လာသူ3000လောက်ရှိမယ်လို့ Vatican နန်းတော်ကပြောပါတယ်။ခရစ်ယာန်ဘာသာဝင်တို့အထွတ်အမြတ်ထားတဲ့ဘာသာရေးပွဲတော်တစ်ခုဖြစ်တဲ့ Easter ပွဲတော်နေ့ဟာယေရှုခရစ်တော်ကားစင်တင်ကုမြတ်ခံရပြီးတော့ပြန်လည်ရှင်ပြန်ထမြောက်တဲ့အထိမ်းအမှတ်နဲ့အဖြစ်ယုံကြည်ကျင်းပကြတာလည်းဖြစ်ပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12.13 မြောက်ဟိုင်းဒိုမီတာ 40kHz 8133 လိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တင်းလာနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဂျပန်နိုင်ငံကပျက်စီးသွားတဲ့ Fukushima Daiichi Nuclear တအားပေးစယုံကနေတန့်စင်ပြည်သားရေဒီယိုတက်တိကြွရေစိုးတွေကိုပင်လယ်ထဲဆွန့်ထုတ်လိုက်တဲ့အပေါ်တရုတ်အစိုးရရဲ့စိုးရိမ်ပူပန်မှုတွေကိုတရုတ်ကျွမ်းကျင်သူတွေနဲ့တွေ့ဆုံပြီးတော့ရှင်းလင်းတင်ပြခဲ့တယ်လို့ဂျပန်ကပြောပါတယ်။အနုမျိုးတပ်ပေါင်းဖိုထက်ကရေစိုးတွေပင်လယ်ထဲပြန်လည်ဆွန့်ထုတ်ခဲ့တဲ့အပေါ်ငါးဖန်လုံငါအုပ်စုတွေနဲ့အထူးသဖြင့်တရုတ်နဲ့အိန္ဒိချင်းတိုင်းပြည်တွေကကန့်ကွက်နေကြတာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ဂျပန်နိုင်ငံကတင်ပို့တဲ့ပင်လယ်စာအားလုံးကိုကန့်သတ်တားမြစ်ထားပါတယ်။ဒီလိုရကြောင်တရုတ်ကိုတင်ပို့နေတဲ့ဂျပန်ကကမာမွေးမြူရေးသမားတွေအတွက်ကိုထိခိုက်နေရတာပါတအားပေးစစ်ရုံကရိတ်ဆိုးတွေကိုကြိုတင်စီစဉ်ထားတဲ့အတိုင်းပင်လယ်ထဲဘလို့ဆွန့်ထုတ်ခဲ့တယ်လဲဆိုတာသိပ္ပံပညာအခြေပြုပြီးတော့ရှင်းလင်းတင်ပြခဲ့တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်တရုတ်နိုင်ငံအရှေ့မြောက်ဘက်ကဒိုင်လျန်မြို့မှာနှစ်နိုင်ငံကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်2017ခုနှစ်ကငရင်နဲ့ဆူနာမီရေလိုင်းကြီးတွေကြောင့်ဖူကူရှိမာတအားပေးစေယုံကဓာတ်ပေါင်းဖို3ခုထိခိုက်ပျက်စီးခဲ့ရတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နိုင်ငံသားအုပ်အပါဝင်နိုင်ငံခြားသားအတော်များများကိုဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထားတယ်လို့တာလီဘန်အစိုးရကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုပါတယ်အမေရိကန်နိုင်ငံကိုလည်းသူ့နိုင်ငံသားတွေဖမ်းဆီးထားတယ်ဆိုတာကိုအကြောင်းကြားထားပါတယ်လို့တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကအစိုးရပိုင်းရေဒီယိုအသံလွှင့်ဌာနကိုပြောပါတယ်ကြာအသေးစိတ်အချက်အလက်တွေနဲ့ဖန်စီထားသူတွေဘသူဘဝဖြစ်တယ်ဆိုတာကိုတော့ပြောမသွားပါဘူးအဖမ်းခံထားရတဲ့အမေရိကန်နှစ်ယောက်ထဲကတစ်ယောက်ကတော့ Ryan Corbett ဆိုလို့ဖြစ်တယ်လို့ဆွေမျိုးသားချင်းတွေနဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ကြာအမေရိကန်တစ်ယောက်ကဘသူလဲဆိုတာကိုတော့မသိရသေးပါဘူးအာဖဂန်နစ္စတန်ပြည်ဝင်ခွင့်ဗီဇာရှောက်ထားသူတိုင်းတာလီဘန်တို့ရဲ့ဥပဒေကိုလိုက်နာရမယ်လို့ပြောခွင့်ရသူမူဂျာဟစ်ကတိုလိုတည်တင်းဌာနကိုလည်းပြောဆိုခဲ့ပါတယ်အမေရိကန်အုပ်ကိုဖန်စီထိန်းနှင်းထားတယ်ဆိုတာတာလီဘန်တို့ဒါပထမဆုံးလူသိရှင်ကြားပြောဆိုထားလည်းဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့အနောက်နိုင်ငံတွေကတပ်ဖွဲ့တွေအာဖဂန်ကနေဆုတ်ခွာသွားပြီးတော့တာလီဘန်တို့ပြန်လည်အာဏာယူအုပ်ချုပ်လာပြီးတနည်းအကြား2022ခုနှစ်ဩဂုတ်လကတည်းကကိုဗစ်အဖမ်းခံခဲ့ရတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့အာဏာရ BJP ပါတီတို့ဟာနိုင်ငံရေးပြိုင်ဖက်တွေကိုချိန်ချောင်းမှုဖန်စီမှုတွေနဲ့ဒီမိုကရေစီရေးကိုအဟန့်အတားလုပ်နေကြတယ်လို့အတိုက်အခံတွေကဆွဆွဲပြောဆိုကြပါတယ်။ဧပြီလ19ရက်နေ့အထွေထွေရွေးကောက်ပွဲမတိုင်ခင်မြို့တော်နယူးဒေလီမှာကျင်းပတဲ့ Safe Democracy လို့နာမည်ပေးထားတဲ့တင်းငွေတွေနဲ့လူမှုစုဝေးပွဲမှာအတိုက်အခံမဟာမိတ်အဖွဲ့ထိတ်တန့်ကောင်းဆောင်တွေကအဲ့ဒီလိုဆွဆွဲပြောဆိုခဲ့ကြတာပါ။အတိတ်ကအတိုက်ခံကောင်းဆောင်သူဦးလည်းဖြစ်ဝန်ကြီးချုပ်မိုဒီကိုပြင်းပြင်းထန်ထန်ဝေဖန်သူဦးလည်းဖြစ်တဲ့ဒေလီမြို့တော်ဝန်ကြီးအာဗင်ကီရီဝါကိုအရက်လိုင်းစင်းချပေးမှုနဲ့ပတ်သက်ပြီးတော့အာဂတိလိုက်စားမှုတိုက်ဖျက်ရေးညွန့်ကြားမှုဦးစီးဌာနကဖမ်းဆီးပြေးရပ်ပိုင်အကြမ်းမှာပဲအခုလိုလူမှုအစုဝေးပွဲကျင်းပလာလည်းဖြစ်ပါတယ်အတိုက်ခံပါတီပေါင်း200,000လောက်နဲ့ဖွဲ့စည်းထားတဲ့အတိုက်ခံမဟာမိတ်အဖွဲ့အကောင်ဆောင်တွေကဝန်ကြီးချုပ်မိုဒီဟာ BJP ပါတီကိုဆန့်ကျင်တဲ့အတိုက်ခံကောင်ဆောင်တွေအားနည်းသွားအောင်လို့ Federal Agency Group ကိုအတုံးချပြီးတော့အကြမ်းလိုက်စားမှုဆွဲချက်တွေနဲ့နှိမ့်နေနေတယ်လို့ဆွဆွဲပြောဆိုကြပါတယ်။တဟာပုံမှန်ရွေးကောက်ပွဲမဟုတ်တလို့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေကိုကာကွယ်ရမယ်ရွေးကောက်ပွဲတရားဖြစ်ပါတယ်လို့အတိတ်ကအတိုက်ခံပါတီကောင်ဆောင် Rahul Gandhi ကလူမှုစုဝေးပွဲတက်ရောက်လာသူတွေကိုပြောကြားခဲ့ပါတယ်။
တနင်္လာနေ့နဲ့နောက်ဆုံးရသတင်းတွေကိုတန်းလောင်ကကြီးညာပေးကြတာပါအခုတော့သတင်းဆောင်ပါတွေကိုကြားကြရပါတော့မယ်တိုင်းသားလူမျိုးစုတွေရာနဲ့ချီရှိတဲ့အင်ဒိုနီးရှားနိုင်ငံမှာစိုက်ပျိုးရေးနဲ့စက်မှုလဲရာလုပ်ငန်းတွေဟာဌာနေတိုင်းသားတွေရဲ့ UR တရိပ်ဘဝနေထိုင်မှုတွေနဲ့ထိတ်တိုက်ပဋိပက္ခဖြစ်တာကြားခဏကြုံရနေရှိပါတယ်စူမာထရာကျွန်းမှာနေထိုင်နေကြတဲ့ Oran Rimber လူမျိုးစုတွေရှိရဟိုကိုတိုင်တွားရောက်သတင်းယူခဲ့တဲ့ VOE သတင်းနောက်အဟာဒီယန်ဦးတာမရဲ့ပြပိုချက်ကိုမခင်ဖြူထွေးကတင်ပြပေးပါမယ်
အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာရှိတဲ့ Bukit Jawa Blas အမျိုးသားဥယျာဉ်သတော်ကြီးဟာတော်ရင်သားတွေလို့လည်းခေါ်ကြတဲ့ Oran Rimber လူမျိုးစုတွေမိတင်းနေထိုင်ရနေရဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလူမျိုးစုရာနဲ့ချီရှိတဲ့အထက်ဒီတိုင်းရင်းသားတွေလည်းပါပါတယ်။ယိုဟာနာမာပေါင်းကတော့အင်ဒိုနီးရှားသစ်တော်ထင်းသိမ်းရေးအဖွဲ့ရဲ့ KKIYC အဖွဲ့ခွဲမှာပညာရေးတာဝန်ခံလုပ်နေတဲ့သူပါ။သူတို့အဖွဲ့ကတော့တစ်တော်ရင်းကိုထင်းထင်းဆောက်ရှောက်တာတစ်တော်ရင်းနဲ့အနီးဝန်းကျင်မှာနေထိုင်ကြတဲ့လူမှုအသိပညာပေးတာတွေလုပ်ပါတယ် အော်ရရမမျိုးစုတွေစဖတ်တက်အောင်အပေါင်းလုပ်တက်အောင်ကီကီဝါစီအဖွဲ့ကတင်ပေးပေမဲ့လို့ပုံမှန်စတင်ကန်းတွေနဲ့တင်ချားပေးနိုင်တာမျိုးတော့မဟုတ်ဘူးလို့ယိုဟာနာမပေါင်းကပြောပါတယ်
ကလေးမလာကြရင်
သူတို့တင်ကျင်တဲ့အချိန်တင်ကျင်တဲ့နေရာမှာကျမတို့သွားတင်ပေးပါတယ်
အော်ရရမမျိုးစုတွေဟာတနေရာထဲမှာမနေဘဲရွှေ့ပြောင်းသွားလာနေကြတဲ့သူတွေဖြစ်တာမို့လဲအခုလိုသူတို့ရှိတဲ့နေရာတွေကိုလိုက်တင်ပေးရတာပါဒီလူမျိုးစုတွေချင်းလဲနေထိုင်တဲ့နေရာတွေကိုတော့ယူဟာနာမပေါင်းကဗီဝေကိုလိုက်ပြခဲ့ပါတယ
်ပတိနီလာရမောရာရင်ဘာဂျီတ
ဒါတော့တောထဲမှာတွေ့ရလေးရှိတယ်အော်ရယ်ရင်ဘာသားတွေရဲ့အိမ်မှာအခုကာလာဒူယင်းသီးရာသီဖြစ်တော့သူတို့အိမ်နေရာကနေအိမ်တွေကိုဆွန့်ခွာပြီးတော့တခြားအသီးနှံတွေခူးဖို့တက်တော့အတွင်းပိုင်းကိုရွှေ့ပြောင်းနေကြပါတယ
်သူတို့ရဲ့ရိုးရာဓလေ့အရာသူတို့အဝင်းဝိုင်းတွေကိုအပြင်းလူအဝင်ခံလေးမရှိပေမဲ့လို့တာမန်ပြည်သူတွေနဲ့လုံးဝကင်းကွာနေတာမျိုးလည်းမဟုတ်ပါဘူးစူမထရာတောအုပ်တွေကိုစီယုံဆိုင်ကင်းတွေအပြည့်ပြောင်းလဲလိုက်ချိန်မှာသူတို့တွေဟာသူတို့နေမြေကနေမောက်ထုတ်ခရရတယ်လို့ဖြစ်ခဲ့ပြီးပြင်ပကဘာနဲ့မဖြစ်မနေဆက်ဆံရတဲ့အခြေအနေတွေဖြစ်လာပါတယ်။ဒါကြောင့်လေ KKIYC အဖွဲ့က1998ခုနှစ်မှာသူတို့ကိုကူညီပေးတာအသိပညာပေးရတွေစတင်လှုပ်ဆောင်ခဲ့ပါတယ်။ပြောင်းလဲမှုတွေနဲ့အညီလက်လျောညီထွေလိုက်ပါနေထိုင်နိုင်အောင်တင်ကြားပြသပေးတယ်လို့ KKIYC အဖွဲ့ကစူမရန်နီကပြောပါတယ်။
ပဏ္ဍိကဉာဏ်ကတရကုသနာဒလာပဏ္ဍိကန်
သူတို့အတွက်အရေးကြီးတဲ့ပညာရေးဘယ်လိုအသက်ရှင်နေထိုင်နိုင်မလဲအပြောင်းလဲတွေနဲ့အညီဘယ်လိုနေထိုင်ရမလဲဆိုတာတွေကိုပြောပြပါတယ်အပြင်ကဘာအကြောင်းနားလည်ပြီးတော့စာဖတ်တတ်ဖို့အရေးကြီးတယ်ဆိုတာကိုသူတို့တွေသိစီခြင်းပါလေ
စင်ဂိုင်းအပလင်ပန်တင်းသူစမနခနဘာချာ
စာဖတ်တာကအားနည်းချက်ဖြစ်တယ်ဆိုတာကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလလယ်ကအထူးထူးရွေးကောက်ပွဲတွေမှာသူတို့လက်တွေ့ကြုံခဲ့ရပြီးပါပြီညွန်ကြားချက်အတိုင်းမဲယုံတွေကိုလာခဲ့ကြပေမဲ့ဖေသူတွေကကိုစလေလောင်းတွေလဲဆိုတာကိုသိတဲ့သူနေပါတယ်သိရင်တော့မှအဲ့ဒီလူတွေရဲ့နာမည်ကိုမဖတ်တတ်ကြပါဘူးအော်ရန်ရမမျိုးစုတွေဟာနာမည်တစ်လုံးနဲ့သာရှိတဲ့ကြတာကိုလဲသူတို့ကဗီဗီကိုပြောပြပါတယ်
ကျွန်တော်ဒီမှာမဲလာပေးတာပါတမဒားနဲ့ဒေသန္တရအစိုးရအရာရှိတွေရွေးကောက်တင်မြှောက်ဖို့ပါ
Orange Rainbow လူမျိုးမာရီအောင်ပြောသွားတာပါနောက်တစ်ယောက်ကလည်းအခုလိုပြောပါတယ
် I can't think တင်းတူ
ဘယ်လိုရွေးမလဲချမမသိဘူးဘာမှနားမလဲပါဘူးလို့ Orange Rainbow အမျိုးသမီးတူပြောသွားတာပါမဲပြီးတဲ့နေ့မှာအတော်များများကတော့စာရေးတဲ့ဖတ်တတ်တဲ့ဆွေမျိုးတွေနဲ့အတူသွားပြီးပြီးခဲ့ကြတာပါရွေးကောက်ပွဲတွေကဘလောက်အရေးကြီးတယ်ဆိုတာအော်ရန်ရင်းမလူမျိုးစုတွေနားလည်အောင်ရှင်းပြပေးတာမရှိသလောက်ပါပဲလို့စူမာရန်နီကပြောပါတယ
်
ရွေးကောက်ပွဲကိုလာကြဖို့ဖိတ်လို့သာသူတို့လာကြတာသူတို့ဘာမှနားမလဲကြဘူ
းသူကတော့သူတို့ထောက်ခံမင်းနဲ့တက်လာတဲ့အစိုးရကသူတို့ကိုဂယူးဆိုင်လိမ့်မယ်လို့ထင်ကြတာလည်းရှိပါတယ်အော်ရင်မာတူဖြစ်တဲ့မယ်လူရင်းကအခုလိုပြောပါတယ်
ဘာကဘာကနဆုက
တမနာသစ်တင်မြောက်ပြီးတာနဲ့ကျွန်တော်တို့စီလာပြီးတော့ကျွန်တော်တို့ဘယ်လိုနေထိုင်ကြသလဲဆိုတာကိုလာကြည့်လိမ့်မယ်လို့ကျွန်တော်ရောတခြားကျွန်တော်တို့လူမျိုးစုတွေကရောမျှော်လင့်ကြပါလေ
လက်ရှိအချိန်မှာအရှိစူမာထရာတောအုပ်ကြီးတွေထဲမှာနေထိုင်ကြတဲ့အော်ရင်မာတိုင်ရင်သား4000လောက်ရှိပြီးတော့အမျိုးသားဥယျာဉ်ကြီးနှစ်ခုမှာဖြန့်ကျက်နေထိုင်နေကြတာဖြစ်ပါတယ်ရှင်
ခုတော့အင်ဒိုနီးရှားကနေအာဖရိကကိုသွားကြည့်ကြအောင်ပါအာဖရိကရှေ့ပိုင်းကကြံနိုင်ငံကတဘာဝတော်ရိုက်တိရိစ္ဆာန်ထိတ်လေးသမားတွေကမြို့တုံးပျောက်ကွယ်ပြန်အန္တရာယ်ရင်ဆိုင်နေကြတဲ့တင်းငွေချက်တွေကိုကောက်ွယ်ကယ်ဆယ်ရင်းကမ္ဘာတင်းငွေချက်များနေ့ကိုပျော်ပျော်ရွှင်ရွှင်ကျင်းပဖြတ်တန်းခဲ့ကြပါတယ်တင်းငွေချက်တွေဟာအင်းဆက်တွေကိုရှောက်ဖွေစားတော့တဲ့ဥပေါက်သရဝါနဲ့တူပေမဲ့တကယ်တမ်းကတော့နိုးတိုက်သရဝါဖြစ်ပြီးအခုဆိုရင်အကောင်အရေအတွက်တိတိတသာကြဆင်းနေပါတယ်ဒီကြောင့် AB သတင်းဆောင်ပါကိုအခြေခံပြီးကိုခမောင်စုမင်းကပြောပြပါပါ
တင်းခွေကြက်တီဟာနေ့အခါမှာမြင်တွေ့ရခဲ့ပြီးညအချိန်ကြာမှသာအထီးကျန်စွာသွာလာလှုပ်ရှားကြပါတယ်အမဲလိုက်သူတွေကတစင်အခြေကုန်တွေခွာယူပြီးနိုင်ငံသားကိုမှောင်ကိုတင်ဖို့ရောင်းချတဲ့သူတွေကြောင့်အဲ့ဒီလိုအနေအထားနဲ့ရှင်သန်နေကြတဲ့တင်းခွေကြက်တီဟာအန္တရာယ်တွေရင်ဆိုင်နေကြရပါတယ်သူတို့ရဲ့အခြေကုန်တွေကိုတန်းရင်းရိုးရာဆေးဘက်ဝင်နေဆိုပြီးအသုံးပြုကြသလိုအသားကိုလည်းတန်ဖိုးကြီးရှားပါးဟင်းလျာအဖြစ်စားသုံးကြတဲ့နိုင်ငံတွေကိုမှောင်ကိုတင်ဖို့ရောင်းချကြတဲ့အတွက်တင်းခွေကြက်တွေမျိုးတုံးတော့မဲ့အခြေအနေကိုစိုက်ရောက်နေပါတယ်။ဒါကြောင့်သူတို့ကိုနိုင်ငံတကာကဥပဒေချမှတ်ဆောင်ရှောက်ရေးနဲ့မျိုးတုံးမှုအခြေအနေကကာကွယ်ရေးအတွက်တဘာဝတော်ရင်တလိဆန်နဲ့ပတ်ဝန်းကျင်ဆိုင်ရာအဖွဲ့ IUCN ကနေသတ်မှတ်ဆောင်ရွက်နေပါတယ်
။ We are estimating that we have between 30 to 80 giant ground pangolins left in Kenya.
ကျမတို့ကင်ညာနိုင်ငံမှာမြေရင်းအောင်တင်းဝေချက်အကောင်ကြီးတွေက30ကနေပြီးတော့80ချားလောက်ပဲကျန်တော့တယ်လို့ခန့်မှန်းရပါတယ် ဒါကလည်းကျမတို့မြောက်ဝီတစ်တော်ကျိုးဝိုင်းတစ်ခုတည်းမှုအတည်ပြုနိုင်တာပါ
။ကင်ညာနိုင်ငံမှာသင်္ကွေကျအမျိုးအစား၃မျိုးရှိပြီးအဲ့ဒါတွေကတော့သစ်ပင်တွေပေါ်တက်ပြီးအင်းဆက်တွေရှားဖွေစားတောက်တဲ့အမျိုးအစား၊နောက်မြေကြီးပေါ်မှာရှားဖွေစားတောက်တဲ့အမျိုးအစားနဲ့နောက်တစ်မျိုးကအကောင်ကြီးအမျိုးအစားတို့ဖြစ်ကြပါတယ်။ကင်ညာအမျိုးသားတဘာဝပြတဲ့အတွေ့သူတေတီတူဖြစ်တဲ့ဘာနက်အဂဝန္ဒါကသင်္ကွေကျဘဏ္ဍကောင်ခိုးယူတက်ဖြတ်ခံရတယ်လဲဆိုတာကိုသိရှိဖို့ဝဲသူတို့အနေနဲ့နီလန်းတွေရှာဖွေပြီးတိုးတက်အောင်လှုပ်ဆောင်နေပါတယ်။ပေါင်ခိုသမားတွေအမဲလိုက်သမားတွေကိုတတ်တည်နေတကွတရားရုံးကိုပို့ဆောင်ဖို့ရည်ရွယ်ပါတယ်လို့သူကပြောပါတယ်
။ Sing Pangolin to understand how the skills lose their weight.
Bingwe jet ကတတ်ပြီးရင်အခြေခံအလေးချိန်ဘယ်လောက်ရရတယ်လဲဆိုတာကျွန်တော်တို့ဆက်မှန်းနိုင်ပါတယ်။ဒါကြောင့်လေးစိတ်မှာနိုင်ငံသားကိုပေါင်ခိုခိုးထုတ်ဖို့ Bingwe jet အခြေခံတွေဝတ်တယ်လာတဲ့ခီးဆောင်အိတ်ဖမ်းမိရင် Bingwe jet ဘယ်နဲ့ကောင်အသက်ခံရလဲဆိုတာသိနိုင်ပါတယ်။အဲ့ဒီနောက်အခြေခံလေးလာပြီးဘလို့သင်ခွေချက်မျိုးစိတ်လေးဆိုတာသိအောင်ထပ်လုပ်ပြီးတစ်ဆက်တည်းကောက်ယူထားတဲ့အကောင်ကြီးကိုပြန်လည်စီစစ်တဲ့အလုပ်ကိုလုပ်ရပါတယ်
။သင်ခွေချက်တွေကိုဘေးမဲ့ပေးရေးစီမံကိန်းကို2019ခုနှစ်တုန်းကအစိုးရမဟုတ်တဲ့ NGO အဖွဲ့ကနေနက်ကွာရီဘေးမဲ့တော်ထဲမှာစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဘေးမဲ့တစ်တော်အနီးရှိမြေပိုင်းရှင်တွေကသူတို့ရဲ့စိုက်ပျိုးမြေတွေကိုလျှက်စစ်တပ်လွှတ်ထားတဲ့ခြံစည်းရိုးတွေကာယံလုံးဆောင်လိုက်တဲ့အခါမှာတော့သင်ခွေချက်တွေဓာတ်လိုက်တည်ဆုံးတာတွေရှိကုန်ကြပါတယ်။ဒါကြောင့်တောင်သူလယ်သမားတွေကိုစိုက်ပျိုးကြံကာယံရာမှာလျှက်စစ်တပ်အားတွေမသုံးကြဖို့တိုက်တွန်းခဲ့ကြပါတယ်။ဒါအပြင်သင်ခွေချက်တွေရဲ့သဘာဝအတိုင်းနေထိုင်စေပြီးအခြေအနေမပြတ်မလတ်သီးနိုင်စေဖို့အတွက်ခြေရာကန်စောင့်ကြည့်ရေးနည်းပညာကိုလှုပ်ဆောင်ခဲ့ပေမဲ့ရေရှည်အဆင်မပြေတာတွေလည်းရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးအဲ့ဒီလိုသဘာဝတော်ရင်တလေးဆန်စောင့်ကြည့်ရေးကျွမ်းကျင်သူယောရှုအိုမယ်ကအခုလိုပြောပါတယ်
။ We have lost so many tags.
ဒီကရေကတင်းခွေချက်ပြီးမှာတက်ဆင်ထားတဲ့ခြေရခံကရိယာ text တွေအများကြီးပြတ်ကုန်ပါပြီ။ဒီလိုဖြစ်ကုန်တာကတကယ်ကိုစိန်ခေါ်မကြီးပါပဲ။တင်းခွေချက်တကောင်ဟာတလားလောက်ရှောက်သွားလိုက်တော့အဲ့ဒီတက်ဆင်ထားတဲ့ text တွေပျောက်သွားပါလေရော။တကယ်ကိုစုံချုံမှုပါပဲ။
ဘလိုပဲဖြစ်ဖြစ်ကင်ညာနိုင်ငံကတင်းခွေချက်တွေကိုကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကတော့ဒီလဖေဖော်ဝါရီပြီးခဲ့တဲ့18ရက်ကမ္ဘာတင်းခွေချက်များနေ့ကိုတော့သူတို့လှုပ်ဆောင်နိုင်ခဲ့တာအတွက်ကျေနပ်ပျော်ရွှင်နေကြပါတယ်ခင်ဗျာ
။မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်။တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်ခုတော့ပတ်စီအစီအစဉ်တွေကိုတင်ဆက်ပါတော့မယ်ဘုံရသူစစ်ကောင်စီကိုရင်ဆိုင်နေရချိန်မှာရခိုင်ပြည်ပြန်လဲတိဆောက်ရေးနှစ်ဖက်အတိုင်းအဝိုင်းခေါင်းဆောင်တွေရဲ့နိုင်ငံရေးစိတ်ဆန္ဒပံကံဖို့အရေးကြီးပါတယ်လို့ NUG အမျိုးသားညီညွတ်ရေးဆိုရဒုက္ခရေးဒုတိယဝန်ကြီးလက်ဖြစ်ပထမဦးဆုံးရိုဟင်ဂျာဝင်ကြီးလက်ဖြစ်တဲ့ဥအောင်ကျော်မိုးက VOA ကိုပြောပါတယ်။ Washington DC က VOA Studio ထဲမှာမတ်အင်ဂျင်နိုင်ကအခုလိုမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါဥအောင်ကျော်မိုးရှင့်အခုလိုမျိုး VOA ကိုအချိန်ပေးပြီးတော့လာရောက်ပြီးတော့တွေ့ဆုံမင်းမြင်ဝင်ပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်
ဗျ။ဟုတ်ကဲ့အဲ့တော့ပထမဆုံးမေးချင်တာကဒီစစ်ကောင်စီရဲ့တက်မတော်နေပေါ့နော်သူတို့ကျင်းပတဲ့အခမ်းအနားမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောသွားတဲ့မင်ခွန်းနဲ့မှာအဓိကကဒီသူကအခုလက်ရှိအာဏာကိုယာယီထိန်းသိမ်းထားတာဖြစ်တယ်ဆိုတာမျိုးသူညှို့မိပြောဆိုသွားတယ်ပေါ့နော်။ဆိုတော့အဲ့ဒီပုံမှာဦးအောင်ကျော်မိုးရဲ့အမြင်ဘယ်လိုရှိလဲရှင်ဒီတို့ကဆိုလိုတာကတော့ဒီအာဏာကိုတို့စုပ်ကင်ထားတာမဟုတ်ဘူးယာယီခိတထိမ့်သိမ်းထားတာလားဖြစ်တယ်ဆိုတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လိုက်ပြောဆိုသွားတဲ့ပုံမှာဘယ်လိုအမြင်ရှိလဲရှင
်စစ်ကောင်စီကတော့အဓိကသူတို့ရဲ့ခေါင်းဆောင်ပေါ့လေမင်းအောင်လိုက်ကသူ့ဇက်က ထွက်တဲ့ဇကားတိုင်းလူလူကသူပြောချင်တယ်လို့ပြောနေတာဒေးဝမ်ကတည်းကပရမဇုံအာနာတင်ဘူးကျူဇာတဲ့အဲရက်ကနေစပြီးတော့သူပြောတဲ့ဇကားတွေပေါ်မှာတာဝန်ခံမှုတာဝန်ယူမှုသူကိုယ်တိုင်လည်းမရှိတယ်လို့သူစီမံခန့်ခွဲနေတဲ့ဖွဲ့စည်းမှလည်းအဲ့ဒီတာဝန်ခံမှုတာဝန်ယူမှုကမရှိဘူးအဲ့တော့သူ့ဇကားကိုကျွန်တော်တို့ကအရေးပါနားထဲမှာထည့်ပြီးဒါကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ပဲချင်းကုန်လူပင်ပဲမှုပဲရှိတယ်အဲ့တော့သူအဓိကနိုင်ငံရေးထွက်ပေါက်ရှာတာပေါ့လေနိုင်ငံရေးထွက်ပေါက်ကတော့ပရမသူအဲတွေ့ချက်ထားခဲ့တဲ့နိုင်ငံရေးခင်းကျင်းတဲ့ရက်သူကြုံတွေ့နေရတဲ့နိုင်ငံရေးခင်းကျင်းကအဲတခြားစီဖြစ်နေသူအာနာတင်ဖို့ကြိုးစားခဲ့တဲ့ချိန်တုန်းကနိုင်ငံရေးတွေ့ချက်မှုကအခုလိုခင်းကျင်းကိုသူကပြည်သူလူထုရဲ့စုပေါင်းတံပြန်တွန်းလှန်မှုအမြင့်ပြည့်ချေမှုမျိုးကိုသူအဲပေါ်လာမယ်လို့သူမမျှော်လင့်ခဲ့ဘူးအဲ့တော့သူ့ရဲ့လက်ရှိအခြေအနေကအဲတွက်ချီနဲ့နန်းတွက်နဲ့မကိုက်တာပေါ့အဲ့လိုအခြေအနေမျိုးမှာသူ့အနေနဲ့ဒီဇက်ကြောင်းဒီဖန်ဒီရတဲ့ဟာတွေရှိတယ်အဲ့တော့နိုင်ငံတကာကဒီ narrative တွေပြောရင်လက်ခံကောင်းလက်ခံနိုင်မယ်သူတို့နဲ့အဆင်ပြေတဲ့နိုင်ငံတွေအဲ့တော့ဒီမိုကရေစီတင်ကူပြောင်းရေးကိုဥဆောင်ပြီးလုပ်နေတဲ့အစိုးရကိုမြန်မာပြည်သူနိုင်ငံရေးရေးချင်းမြင့်နေတဲ့လူတွေကိုဒီလိုလိန်ညာတဲ့ဇကားတွေမာယွန်းတဲ့သတင်းဇကားတွေမဟုတ်မမှန်တဲ့သတင်းဇကားတွေကိုစစ်ကောင်စီကလုပ်နေကြဆိုတာသိတဲ့အတွက်ကြောင့်မလို့ဒါတွေကဟိုလူတွေကယုံကြည်မဲ့ဟိုလည်းမဟုတ်မှန်လည်းမမှန်ကန်နေဘူးပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီစစ်ကောင်စီရဲ့ trap out လမ်းကြောင်းတစ်ခုအနေနဲ့ပေါ့နော်စစ်ကောင်စီကဒါအများကတုံ့တက်ပြောဆိုနေကြတာအခုဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မိခွန်းနဲ့မှလည်းပြောသွားပါတယ်သူတို့ရွေးကောက်ပွဲကျင်းပမယ်ပေါ့ရွေးကောက်ပွဲကျင်းပမယ်ဒါဒီနှစ်အတွင်းဒီမဲစင်းကောက်တာတွေကိုသူတို့မှန်မှန်ကန်ကန်အပြီးဆောင်ရွက်မယ်အဲဒါပေမဲ့ရွေးကောက်ပွဲတော့ဘယ်ချိန်ကျင်းပမလဲတော့မသိသေးဘူးပေါ့လေဒါပေမဲ့ဒီရွေးကောက်ပွဲကျင်းပတဲ့ဘို့တွက်ကိုဒီပြည်သူတွေနဲ့ဒီစစ်တပ်ကြားစီးလုံးညီညွတ်ဖို့ဆိုတဲ့ကိစ္စလည်းသူပြောသွားပါတယ်အဲ့တော့အဲ့ဒါတကယ်ဖြစ်နိုင်မဖြစ်နိုင်ဘယ်လိုသုံးသပ်လဲရှင
်အဲ့ဒီရွေးကောက်ပွဲဆိုရလဲဒါလောက်ကျန်ရွေးကောက်ပွဲပေါ့ရွေးကောက်ပွဲအတူရောင်ပေါ့နော်သူတို့ကြိုးစားခဲ့တာအနာသိမ့်ဖို့ကြိုးစားခဲ့တဲ့ကဟိုလူတို့ကိုဒီဇိုင်းမမက်ပြောလာတဲ့ဟာမှလည်းရွေးကောက်ပွဲကိုနိုင်ငံရေးထွက်ပေါ်တင်တဲ့သူတို့တွက်ချက်ထားခဲ့တာရှိတယ်ဒါပေမဲ့ဒီနေ့ဒီချိန်ထိအဲဟိုသူတို့ပြင်ဆင်ဖို့မပြောနဲ့ဘာမှတော့မလုပ်နိုင်သေးဘူးဆိုတဲ့ဟာကနံပါတ်1နံပါတ်2ကတော့ကျွန်တော်တို့စီမှာ2020တုန်းကထင်သာမြင်သာရှိပြီးတော့ဒီအပြည့်အသက်အနိုင်ရထားတဲ့လွတ်တော်မက်တွေပြည်သူလူထုက mandate ပေးထားတဲ့လွတ်တော်မဲ့တွေနဲ့စူးစိဖွေးစေထားတဲ့လွတ်တော်ရှိတယ်။ဒါကကိုလက်နဲ့အားကိုနဲ့သူတို့ကပြည်သူလူထုရဲ့ဒီထောက်ခံမှုနဲ့ mandate ရထားတဲ့စူဖွေးကိုရထားပြီးတဲ့ legality နဲ့ legitimacy နဲ့ခုလုံးရှိထားပြီးတဲ့အာရထားတဲ့ဒီလွတ်တော်ရှိနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကနောက်ထပ်အဲ့ဒီတဒန်တော့တွေ့မှာကျွန်တော်တို့ကနောက်ထပ်ရွေးကောက်ပွဲကျင်းပစရာအကြောင်းလည်းမရှိဘူးပြည်သူလူထုကလည်းလက်မခံဘူးဒါရင်သာဒီတော်လင်ရဲ့ဖွဲ့စည်းတွေကလည်းဒါကိုလက်မခံဘူးဒီမိုကရေစီရေးလှုပ်ရှားလူတွေကသူကလည်းဒါကိုလက်မခံတဲ့အတွက်ကြောင့်မလို့စစ်ကောင်စီရဲ့အခုလိုပြောစကားတွေကလက်ရှိရေးချင်းမြင့်နေတဲ့မြန်မာနိုင်ငံရဲ့ခင်းချင်းမှာဝင်ဆန်းဖို့မရှိ
ဒီအမေရိကန်အစိုးရအတွက်ဒီလွတ်တော်ကချမှတ်လိုက်တဲ့ဒီဘတ်ဂျက်ထဲမှာမြန်မာအတွက်ဒီဘတ်ဂျက်ငွေ120သန်းထဲမနည်းစရာဆိုတာလည်းပါဝင်နေတယ်အဲ့တော့ဒီ Rohingya အချက်အတွက် American ဘက်ကဟိုကုညီဆောင်ရွက်နေတဲ့အနေအထားတွေရောဘယ်လိုမြင်လဲရှင
်ဟို Rohingya တွေပေါ်မှာဖြစ်သွားတဲ့ဖြစ်လုခဲ့တဲ့ကိစ္စကိုလူမျိုးတွန်းတက်ဖြတ်မှုတိတတ်မှတ်တဲ့ American တမိုင်းမှာရှစ်ကျင်မြောက်ပေါ်လीတတ်မှတ်တဲ့ဟာမှာဒီ Rohingya ကိစ္စလည်းပါတယ်လူမျိုးတွန်းတက်ဖြတ်မှုအဲ့တော့လူမျိုးစုတစုပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုလူမျိုးစုဒီလူတို့မျိုးတွန်းတက်ဖြတ်မှုလို့တတ်မှတ်ပြီးနောက်ပိုင်းမှာအစိုးရတည်းရဲ့မှာအော်ခံယူရမယ့်တာဝန်တွေရှိလာတယ်။တိခါသီလပိုင်းဆိုင်ရာတာဝန်ရယ်ဥပဒေပိုင်းဆိုင်ရာရယ်ဟိုတတ်မှတ်ပေးယူနိုင်မပြီဘူး။အဲ့ဒီအတွက်ဒီအမေရိကန်ကလည်းတခြားနိုင်ငံဒေသတွေမှာအဲ့လိုလူမျိုးတွန်းတက်ဖြတ်မှုမြောက်တယ်ဆိုတဲ့ဟာကိုတတ်မှတ်ပြီးတော့သူကိုယ်တိုင်လုပ်ခဲ့တဲ့ဟာတွေရှိတယ်။တစ်ဖက်မှာလည်းပဲအဲကျွန်တော်တို့ဟိုဒေလူတတ်မှတ်ခဲ့တာကနှစ်နှစ်ကျော်ပြီပေါ့။နှစ်နှစ်ကျော်ကာလတော့တွင်မှာသူ double M လို့အဖွဲ့အစည်းတွေကိုလည်းပံ့ပိုးကူညီမှုတွေအများကြီးလုပ်ခဲ့တာရှိတယ်။အဲဒါအပြင်အခုဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာလည်းပဲဒီလူသားချင်းစာနာထောက်ထားမှုကူညီနဲ့ပတ်သက်ပြီးတော့ US ကဒီနေ့တချင်းထိအကြီးဆုံးဒေါ်လာဖြစ်တယ်ပေါ့နော်ဒေါ်ရှော့ဆိုတဲ့ဟာ။ဒါပေမဲ့မလွန်လောက်သေးဘူးသူတို့ပေးတဲ့ပမာဏက။အဲဒီနေရာမှာကျွန်တော်ပြောချင်တာကပါလဲဆိုတဲ့အခါကျတော့ဒီလူမျိုးလုံးတက်ဖြတ်မှုရဲ့နောက်မှာလောက်ရမဲ့လုပ်ငန်းစဉ်တွေအများကြီးရှိတဲ့အခါကျတော့ကျွန်တော်ချက်ချင်းရည်တွင်တူပြီးတော့ရည်ကြည့်တော့တောက်လို့မရဘူးအဲ့ဒီအတွက်အမေရိကန်ကလည်းနိုင်ငံတစ်နိုင်ငံဖြစ်တဲ့ကမ္ဘာတစ်လောမှာသူဦးစားပေးကင်တင်နေရတဲ့သူရဲ့ competing priorities လေးတွေလည်းရှိတဲ့အခါကျတော့ဒီ Rohingya ရေးကိုအခုလိုလှုပ်ပြီးရဲဆိုတာကလည်းအရင်မြစ်တွေမြန်မာရေးမှာအရင်မြစ်တွေချပြီးရဲဆိုတာကလည်းသူတို့ရဲ့ဦးစားပေးရဲ့အဆင့်အနေထားမှာရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့တနေ့တပုံပြသရရောက်တာရောက်တာလည်းပါတာဒါကိုကျွန်တော်တို့ကတွန်းနေဖို့လူတွေပေါ့ဒီတဲ့ပုံမူထိထိရောက်လူရဲ့တဲ့ ဒီနေရာတွေစီလူအပ်တဲ့လူတွေစီဒီကွန်ကြီးတွေအပြည့်ဝရောက်ဖို့အတွက်လူသားချင်းဆန္ဒထောက်ထားမှုကွန်ကြီးဖြစ်ပြီးလူသားချင်းဆန္ဒထောက်ထားမှုကွန်ကြီးမဟုတ်ဘဲနဲ့တခြားသောဥပဒေပိုင်းဆိုင်ရာထောက်ကူပြုတဲ့ကွန်ကြီးတွေနောက်ပြီးနှီးပညာပိုင်းဆိုင်ရာကွန်ကြီးတွေဆိုလို့ရှိရင်လည်းကျွန်တော်တကယ်လူအပ်တဲ့အတိုင်းသားဖွဲ့စည်းတွေ PDF တွေမြန်မာရေးဆိုရရဲ့ဒီစုမှုနေမြေတွေအဖွဲ့ ထပ်ဖွဲ့စည်းတွေကနေတဆင့်အဲသွားတာရဲ့ NUG ကိုဒါရိုက်သွားနိုင်တော့ပို့ပြီးထီအောင်မှုပို့ရှိတယ်ပေါ့နော်ရဖက်ဖွဲ့စည်းဆိုတာကငကိုတုံးကသူတို့ကူညီပေးတဲ့ကူညီတွေကကုလသမဂ္ဂဖွဲ့စည်းတွေကနေတဆင့်သွားတာများတယ်အဲဒါမှမဟုတ်ရှိရင်နိုင်ငံတကာဖွဲ့စည်းတွေကနေသွားတာများတယ်ကျွန်တော်တို့အမြဲတမ်းလူလူသူတို့နဲ့ထိတွေ့ဆက်ဆံမှုလုပ်တိုင်းဒီတခြားနေရာတွေမှာသူတို့အရင်မြစ်တွေချပေးတဲ့ပုံစံနဲ့မြန်မာနိုင်ငံမှာချပေးတဲ့ပုံစံကခြားနားဖို့လိုတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံရဲ့ဒီပဋိပက္ခအခြေအနေအတိမ်နဲ့ကရှုပ်ထွေးလုံးဝကြီးတဲ့အတွက်ကြောင့်မလို့စစ်ကောင်စီရဲ့တစ်ဖက်ကလက်လက်မြအောင်လှုပ်ထားရတဲ့ဟာလက်လက်မမြအောင်လှုပ်ထားတဲ့အခြေအနေတွေရှိတယ်။ဒီအတွက်ဂျီရွေဖွဲ့စည်းတွေကိုစောင်းပေးပြီးကျွန်တော်တို့ကိုကူညီပေးတယ်ဆိုလို့ရှိရင်ကျွန်တော်တို့ခုရှောက်နေတဲ့တော်လင်ရေးခရီးကပို့ပြီးမြန်ဆန်နိုင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့စဉ်ဆက်မဲ့ဖြစ်သူတို့ပြောလို့ရှိရခင်ဗျ။
ဒီရိုဟင်ဂျာတွေအခုရင်ဆိုင်နေရတဲ့အခြေအနေပေါ့နော်အဲ့အနေထားမှာဆိုရင်ရခိုင်ပြည်နယ်မှာအခုဒီရခိုင်တပ်တော် AA ရဲ့ဒီထိုးစစ်ဆင်တိုက်ပွဲတွေရဲ့အချိန်ကတော်တော်လေးမြင့်မားလာပြီးနေမြေတွေကလည်းတော်တော်ကိုသိမ့်ပိုင်နိုင်တဲ့အနေထားတွေစီရေးရတကယ်နီးပြူဟာကြတဲ့ဒီဒေသကြီးတွေဒီမြို့ကြီးတွေကိုလည်းသိမ့်လာတဲ့အနေထားမှာအခုလက်ရှိဒီအဲ့ဒီထဲမှာရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အပိုင်းပေါ့နော်အဲ့ဒီမှာဒါခုတော့ဒါစစ်ကောင်စီရဲ့ဖိအားပေးမှုစေခိုင်းတဲ့အတွက်ဒါရိုဟင်ဂျာတွေကတခါအေးအေးရခိုင်တပ်တော်ကိုဟိုဆန့်ကျင်ဆန္ဒပြဖို့ပေါ့လေဒါတွေကိုပြီးခဲ့တဲ့အပတ်တွင်းကတော့ဟိုလုတ်ကင်ခဲ့တာတွေတွေ့ရတယ်ဒီပေါ်မှာလည်းအေးအေးကထုတ်ပြန်ထားတာလည်းရှိပါတယ်ဆိုတော့ဒီနေရာမှာတခုကအဲ့ဒီဒီအတိုင်းဝိုင်းနှစ်ခုကြားမှာအတူရှင်တွဲနေထိုင်ရေးပေါ့လေအဲ့ဒီမှာအဓိကကဟိုအရေးပါတဲ့နေရာမှာဟိုအထူးသဖြင့်အခေါ်ဘော်ကိစ္စတို့တောင်းမှပေါ်မှာဘာမှသဘောထားတွေကမျိုးမျိုး꽌နေတဲ့အာမျိုးပေါ့နော်ဥအောင်ကျော်မှုရဲ့အမြင်ဘယ်လိုရှိလဲရှင
်အဲနှစ်ချက်ပေါ့ပထမချက်ကတော့ကျွန်တော်ဒီအစိုးရဖွဲ့ဝင်တယောက်ဖြစ်တယ်ရိုဟင်ဂျာတယောက်လည်းဖြစ်တယ်ကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံရဲ့ခင်းကျင်းမှာအာဒီအခွင့်အရေးတွေလူတယောက်ရဲ့အခြေခံရပိုင်ခွင့်တွေကျွန်တော်တို့ရဲ့စုပေါင်းရပိုင်ခွင့်တွေကဘာနဲ့တွားပြီးဆက်သက်ဆိုင်လဲဆိုတဲ့အခါကျတော့ဒီဝိသတာလက္ခဏာကိုအခြေနဲ့တွားပြီးသက်ဆိုင်တယ်ဆိုတော့ဝိသီတာလက္ခဏာအခြေခံတဲ့နိုင်ငံရေးရုံနိုင်ငံရေးခင်းကျင်းဖြစ်နေတာပေါ့ဒီနေရာမှာမင်းတို့ကတော့ငါတို့တန်းတူညီတူခွင့်ရပေးမယ်ဒါပေမဲ့မင်းတို့ရဲ့ဝိသီတာလက္ခဏာမင်းတို့ခေါ်စီခြင်းတဲ့ဝိသီတာလက္ခဏာကိုတော့ငါတို့မခေါ်နိုင်ဘူးလို့ပြောရင်အရှိကတန်းတူညီများမှုဆက်ဆံပေးမယ်ဆိုတဲ့ဟာရဲ့တန်ဖိုးကဘာမှမရှိဘူးဘာလို့လဲဆိုတော့အရှိကပြောသွားတဲ့ဇကာရဲ့ validity ကအနောက်ကပြောတဲ့ဇကာကထက်စင်ဟိုဟာလောက်ပြီးတာကိုအဲ့ဒီအတွက်ကျွန်တော်တို့ကဒီဝိသီတာလက္ခဏာမှာရိုဟင်ဂျာတွေရှိခြင်းမရှိခြင်းဆိုတဲ့ဟာကဒီသမိုင်းကိုကျွန်တော်တို့ကပြန်ကြည့်ရင်အဲရိုဟင်ဂျာတွေရှိခဲ့တယ်ဆိုတာလည်းဘယ်သူမှငြင်းလို့မရဘူးဒါပေမဲ့ပေါ်လာခြင်းရဲ့ဒီဒီအချိန်ကာလအပိုင်းခြားကဘယ်သူကတော့စောပြီးပေါ်လာလဲဘယ်သူကတော့နောက်ပြီးပေါ်လာနောက်မှပေါ်လာလဲဆိုတဲ့ဟာကအာကျွန်တော်တို့ဒါငင်းခုန်နေရရင်သမိုင်းရေးခဲ့တဲ့လူတွေကလည်းဒီဓမ္မဘက်ကပဲရက်တီပြအမြဲတမ်းရေးနေခဲ့တာမဟုတ်ဘူးဆိုတော့သမိုင်းကကျွန်တော်တို့ကိုပုံမှုကောင်းမွန်တဲ့အနာဂတ်ဖန်တီးနိုင်ဖို့အတွက်အထောက်အကူပြုဖို့ရှိနေတာဖြစ်တယ်။အဲ့ဒီအတွက်ကျွန်တော်တို့ကဝိသီတာလက္ခဏာရိုဟင်ဂျာတွေရဲ့ယဉ်ကျေးမှုအမနဲ့ဘာသာစကားဓာတ်တွေကထင်းသိမ်းနိုင်ဖို့အတွက်ဒန်တူရီတူခွင့်ရေးကိုအမခံပေးနိုင်တဲ့အခြေအနေဖြစ်ဖို့အတွက်ရိုဟင်ဂျာဆိုတဲ့နာမည်အခေါ်ဝေါ်တက်တာကပူကျေပြန့်တယ်ဆိုတဲ့ဟာကိုဒီနေရာမှာကျွန်တော်မြေမောင်းထုတ်ပြလူချင်းဖြစ်တယ်ပေါ့။အဲ့တော့ရိုဟင်ဂျာလို့အဲ့ဒီအတွက်လည်းရိုဟင်ဂျာတွေကငါတို့ရိုဟင်ဂျာပါဆိုတဲ့ဟာကိုဇက်တိုက်ဆိုသလိုပြောနေရတဲ့ဟာကမြန်မာနိုင်ငံရဲ့ခင်းကျင်းကနိုင်ငံသားကိုအခြေခံတဲ့နိုင်ငံရဲ့ခင်းကျင်းမဟုတ်ဘူးအမေရိကလိုအဲ့ဒီအတွက်ကျွန်တော်တို့ကနိုင်ငံရေးစိတ်ဆန္ဒဒီဟာတွေကင်တွေ့တဲ့နေရာမှာမန်ကန်ဖို့လူတွေကျွန်တော်တို့တစ်ဖက်ကလည်းဆိုတော့ကိုရီကတော့ဒီစစ်ကောင်စီကိုအမြဲပြည့်ချေမုံမယ်ကိုယ့်ရဲ့ကံကြမ္မာကိုကိုယ်ဖန်တီးမယ်ဒါပေမဲ့မင်းတို့ကတော့ငါတို့ကတော့ကိုယ့်ကံကြမ္မာကိုဖန်တီးပိုင်ခွင့်မရှိဘူးငါတို့ပြောသလိုမင်းတို့နေရမယ်ဆိုတဲ့ဟာဒီလူမျိုးကြီးဝါဒကိုတိုက်ဖျက်ရင်းနဲ့ကိုယ်ကိုယ်တိုင်ထက်ဆင့်လူမျိုးကြီးဝါဒကိုပြန်လဲတွန်းခါလာအောင်လှုပ်တာနဲ့အတူတူပဲဆိုတဲ့ဟာကိုသိဖို့လိုတယ်ပေါ့နော်ဆိုတော့ဒါကတော့ဟုတ်တကူနောက်တစ်ခုကတော့ကျွန်တော်ငင်းကြမ်းစွာသူရှင်တွင်နေထိုင်ခဲ့တယ်ဒေလူစစ်ကောင်စီကအကွက်ကြက်ကြလှုပ်တဲ့နေရာမှာအခုလိုစကားတွေပြောရခြင်းက ပြန် လည်း ပြော ကြည့် ဆို လို့ ရှိရင် ကျွန်တော် ဘုံ ရန် သူ က မာ ဖြစ် သွား မလဲ ဆို တဲ့ ခါ ကြ တော့ သူ လူ ချင်း တဲ့ ခင် ချင်း ကို ကျွန်တော် က တွား ပြီး ကိုကြီး ထောက် ပံ့ ပေး ရ အောင် တင် ပေး လဲ ကျွန်တော် တို့ ရခိုင် ပြည် နေ မှာ ရှိ တဲ့ လူ မျိုး စု တွေ အားလုံး ရဲ့ ဘုံ အကျိုး စီး ပွား ရခိုင် ပြည် နေ ရဲ့ အကျိုး စီး ပွား ကို ရှေ့ ရှု ခြင်း အပြင် ကျွန်တော် တို့ စစ် ကောင် စီ တစ် ဖက် က လည်း အမြင့် ပြည့် ချေ မုံ ရေး မှာ ရခိုင် ပြည် ညီ က နေ မြမ မေ ပေါ် က နေ စစ် ကောင် စီ ကို အမြင့် ပြည့် ချေ မုံ နိုင် ဖို့ တလက် တော့ ကို ပြု သလို ကျွန်တော် တို့ ရဲ့ ဒီ အားလုံး ခုနက က ဘုံ အကျိုး စီး ပွား ကို လည်း ဟို တက်မဲ့ ပေးမဲ့ ရာ ဖြစ် တဲ့ ကြောင့် မလို့ စိတ် ခံစား ချက် ရှေ့ တမ်း တင် ပေး နေ ဒီ အဓိက ဓမ္မ ဘက် က ရက် တည် ပြီး တော့ ဒီ ကိုကျင်း တီလာပိုင်း ဆိုင်ရာ အတာဝန် ကြီးပုံမှု ပေါ့ အဲ့ဒီ ဟာ တွေ ပေါ်မှာ ရက် တည် ပြီး တော့ ကျွန်တော် တို့ က တုံ့ပြန် ဆောင်ရွက် သွားရင် တော့ စစ်ကောင် စီ က ကျွန်တော် တို့ ကို တုံ့ ချနိုင်မယ် လို့ ကျွန်တော် မျှော် လင့် မှု ခင်ဗျ
NUG အစိုးရ အနေနဲ့ ပေါ့နော် ပထမအဦးဆုံး ဒီ ခန့်အပ်တဲ့ ဒီ Rohingya ဝင်ကြီး တအူး အနေနဲ့ နောက်ပြီးတော့လည်း ဒီ လူခွင့်ရေး ဆိုင်ရာ ဒုဝင်ကြီး အနေနဲ့ တာဝန် ယူထားတဲ့ ခါကျတော့ ဒီ Rohingya တွေ ဘက်က Rohingya ပြည်သူတွေ ဘက်က အခု ဒီ NUG ပေါ် သဘောထားကို ဘယ်လို ရှိလဲ ရှင်
Okay Jesus တမ ငကူတော့ ကတော့ ဟို reservation ရှိတာ ပေါ့ လက်ခံမှု ပိုင်းမှာ အရင်တုန်း ကလည်း ခေတ်ဆက်ဆက် Rohingya တွေ ကို နိုင်ငံရေး စစ်တပ်က တုံး ချခဲ့တဲ့ ဟာ ရှိတယ် အစိုးရ လုပ်တဲ့ လူ တွေ ကလည်း တုံး ချခဲ့ တာ ရှိတယ် ဥနု ခေတ် ကနေ စပြီးတော့ ပေါ့ အခု အချိန်ဒီ မှာ လည်း ကျွန်တော်တို့ က တုံး ချပါမလား ဆိုတော့ အစိုးရင်စည်တော် Rohingya တွေ မှာ ရှိခဲ့တယ် သို့တော့ ကျွန်တော်တို့ ဒီ တမိုင်း မဖြစ်သေးတဲ့ တမိုင်း မှာ ကျွန်တော်တို့ က ဘေးထွက် ပရိသတ် အနေနဲ့ ရှိမနေခြင်းမို့ မြန်မာ နိုင်ငံရေး ခင် ကျွန်တော်တို့ ဒီ နိုင်ငံ တည်ဆောက်ရေး မှာ design မဲ့ ပါဝင်ခဲ့တယ် အခုလို အရေးကြီး တဲ့ ချိန် မှာ လည်း နိုင်ငံသား တယောက် အနေနဲ့ ကြည်ပွန်ရမယ့် တာဝန်ကို ကျွန်တော်တို့က ကြည်ပွန်ထမ်းဆောင်ရမယ် အခွင့်အရေးကြီး ပဲ ကျွန်တော်တို့ တောင်းဆိုနေရမှာ မဟုတ်ဘူး ခက်ခဲမှု တွေ ကြာက ကျွန်တော်တို့က လည်း ပေးဆက်နေတယ် ဆိုရဲ ဟာက ကျွန်တော်တို့ ဒီဘက်က Rohingya တွေ ဘက်က နားလေလာတယ် နောက်ပြီးတော့ မြို့သားရင်ရေးအစိုးရ ထဲမှာ ပါတဲ့ သမရရေးအစ ကျွန်တော်တို့ ဝန်ကြီးချုပ် ဒီ ဝန်ကြီး တွေ ဒုတိယ ဝန်ကြီး တွေ ရဲ့ စုပေါင်း နိုင်ငံရေး စိတ်ဆန္ဒက Rohingya ကိစ္စဖြေရှင်းရေးမှာ ဟို နိုင်ငံတကာ နဲ့ ရှိရင် မလျော့ဘူး ဆိုတာ ကျွန်တော်တို့က ကျွန်တော် Rohingya တယောက် အနေနဲ့ သိ ထားတယ် အစိုးရ ဖွဲ့ဝင် တယောက် ထက် ပေါ့ လေ ဆိုတ ဲ့ ခါကျတော့ ဒီ လူ တွေ နဲ့ ကျွန်တော် ထိ ဆက်ဆက်မှု တွေ က လုံခဲ့တဲ့ နေ့ ဒီ 3 နှစ် ကျော် ကလေး က လောက် တဲ့ ခါ ကျတော့ အခု က တော့ ဒီ အစိုးရ ဖွဲ့ဝင် တယောက် အနေနဲ့ အဲ့တော့ သူတို့ ရဲ့ စိတ်ဆန္ဒ မှန်ကန် တယ် ဆိုတာ ကျွန်တော် က သိ တယ် အဲ့တော့ မှန်ကန် တဲ့ နေရာ မှာ က တော့ အကန့် အသတ် တွေ က တော့ ကျွန်တော် တို့ စိန်ခေါ်မှု တွေ ရှိ တယ် အဲ့တော့ ဒီ နေရာ မှာ Rohingya တွေ ကို ဟို အမကန်ချက် ရှိ တယ် အခင်ချင်း တခု ကျွန်တော် က ဖန်တီး ပေး တဲ့ နေရာ မှာ Rohingya တွေ က လည်း ပါ ဘူး လား ဆိုတော့ ဒီဘက် က လည်း Santambu chi kan le chi dan mu lu chi pu
Main jan ya season ma Thai swa ga season ne Myanmar sit be shaung ne twet lu da chin sa nan mu sa ya ku nyi re ko Thai Myanmar ne sa ma Myanmar chet chin ni tin ga March 20 ga ye ni ga twe pyaung yu ga ba de စာနာမှုဂူကြီးတွေကိုစစ်ကောင်စီလက်အောက်ခံချက်ချင်းဒီအသင်းကတစ်ဆင့်ပြရခဲ့တာမို့စစ်ဘေးရှောင်တွေစီအမှန်တကယ်မှရောက်ရှိနိုင်ပါမလားဆိုတာကိုစောင့်ကြည့်လေ့လာသူတွေကမေးခွန်းထုတ်ခဲ့ကြပါတယ်။ဒီကြောင်းတွေကိုကမ္ဘာမြမမီဒီယာမြင်ကွင်းမှာစောင်းပါရှင်ပြည်သိမ်းနိုင်တဲ့အတူအလိမာကတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေနိုင်ငံကိုကိုစားမပြုနိုင်တော့တဲ့စစ်ကောင်စီရဲ့လက်အောက်ခံကြက်ရှင်ဒီအသင်းကတဆင့်ပေးတဲ့အကူအညီတွေစစ်ဘေးရှောင်တွေစီရောက်နိုင်ပါမလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့စစ်ဘေးရှောင်တွေအတွက်ထိုင်းကြက်ရှင်ဒီအသင်းကနေတဆင့်လူသားချင်းစာနာတဲ့အကူအညီတွေကို2024မတ်လ25ရက်နေ့ကမြန်မာဘက်ကိုလွှဲပြောင်းပေးရလိုက်တယ်လို့ထိုင်းနိုင်ငံသားဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာထိုင်းကျက်ရှင်ညီကနေစစ်ကောင်စီရဲ့မြန်မာကျက်ရှင်ညီအသင်းကိုလူသားချင်းစာနာမှုအကူအညီတွေလွှဲပြောင်းပေးရနေတဲ့ဓာတ်ပုံတွေကိုမီဒီယာတွေမှာလည်းဖော်ပြကြတာတွေ့ရပါတယ်။ထိုင်းရဲ့လူသားချင်းစာနာမှုအကူအညီဟာစစ်ဘေးရှောင်ဥယျာဉ်2000အတွက်ဖြစ်ပြီးအခုလိုအကူအညီတွေလွှဲပြောင်းပေးရတာကိုအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးရုံး AHC စင်တာကကြီးကြပ်ဆောင်ရွက်တယ်လို့သတင်းတွေကဆိုပါတယ်။အခုလိုထိုင်းနိုင်ငံကပေးရတဲ့အကူအညီတွေနဲ့ပတ်သက်ပြီးဝေဖန်မှုတွေလည်းရှိနေပါတယ်။စစ်ကောင်စီတဆင့်ကထိုင်းစာနာမှုအကူအညီဒုက္ခသည်တွေလက်ထက်ရောက်ဖို့မလွဲဆိုတဲ့သတင်းတစ်ပုဒ်ကို VOA ကထုတ်လွှင့်ခဲ့ပါတယ်။အဲ့ဒီသတင်းမှာစစ်ဘေးရှောင်တွေအများစုက တိုင်းဒေသလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နယ်မြေတွေထဲမှာရှိတာဖြစ်တဲ့အတွက်အခုလိုမြန်မာကျက်ရှင်ဤတင်းကတဆင့်ပေးတဲ့အကူအညီတွေစစ်ဘေးရှောင်တွေလက်ထက်ရောက်မယ်လို့မထင်တဲ့အကြောင်းလေးကေကိုဖလူတင်ငန်းကြီးနောင်ကော့ဂရိတ်မြို့တွေမှာစစ်ကောင်စီကနေတိုင်းဘုံကျဲနေတဲ့အတွက်အကူအညီတွေပေးဖို့ဆိုတာမဖြစ်နိုင်ဘူးလို့စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတူဦးကပြောတာကိုဖော်ပြထားပါတယ UNHCR ကတော့ဘာမှမလုပ်ပေးနိုင်တာ ICRC ကဓာတ်ရိုက်ကူညီမယ်ဆိုတာယုံကြည်စရာမရှိပါဘူးလို့ကရင်ငြိမ်းချမ်းရေးထောက်ကူပြုခွင့်ရဲ့ KBSN ရဲ့ပြောရေးဆိုခွင့်ရှိသူစောလာကဘောကပြောတဲ့အကြောင်းလဲဖော်ပြထားပါတယ်
ထိုင်းနိုင်ငံကပေးမဲ့လူသားချင်းစာနာမှုအကူအညီဟာစစ်ဘေးဒုက္ခသည်9,000ကိုပေးဖို့အရည်အသွေးထားတယ်လို့သိရပါတယ်အခုပထမအတုံးအနေနဲ့ဒုက္ခသည်10,000အတွက်ပေးဖို့ရာဖြစ်ပါတယ်ပေးဖို့တဲ့နေရာ3နေရာကတော့တာမညာဖန်အန်ခရိုင်တဲကပိုင်ကျုံနဲ့ကော့ဂရိတ်ခရိုင်တဲကနဘူးတို့ဖြစ်တယ်လို့သိရပါတယ်ဒီနေရာတွေဟာ DKBA နဲ့နေသားဆောင်တပ်ဖွဲ့တွေထိတ်ချုပ်ထားတဲ့နေပြည်တော်ဖြစ်ပြီးတော့စစ်ဘေးရှောင်တွေအများစုရှိတဲ့နေရာတွေမဟုတ်ဘူးလို့စောင့်ကြည့်လေ့လာသူတွေကထောက်ပြကြပါတယ်။အမှန်တကယ်စစ်ဘေးရှောင်တွေရှိနေတာက KNU နဲ့ဒေါ်လာရင်းအင်အားစုတွေထိတ်ချုပ်ထားတဲ့နေပြည်တော်ထဲမှာဖြစ်ပြီးတော့စစ်ဘေးရှောင်အရေအတွက်ဟာ9,000ခွဲခန့်ရှိတယ်လို့ KNU တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတို့ကတော့ထိုင်းရဲ့စာနာမှုအကူအညီဟာမယိုသားပါဘူး။စစ်ဘေးရှောင်တွေကိုအကူအညီပေးတယ်ဆိုတာအပေါ်ယံဟန်ပြတာဖြစ်ပါတယ်။သူတို့တကယ်ရည်ရွယ်တာကစစ်ကောင်စီနဲ့ KNU စကားပြောရေးဆွေးနွေးရေးဖြစ်ပါတယ်။ဒါမှသာအာရှလမ်းမပြန်ပွင့်ပါမယ်။ကုံသွဲရေးလုံနိုင်မယ်ဆိုတဲ့အကျိုးစီးပွားကအဓိကဖြစ်ပါတယ်။ပြီးတော့ Humanitarian Corridor ဆိုတာမျိုးကနောက်ပိုင်းမှာ Dialogue တွဲဆောင်ဆွေးနွေးရေးဖြစ်စေဖို့ဦးတည်တာမျိုးဖြစ်ပါတယ်။ဒါကြောင့်တတိထားပြီးစောင့်ကြည့်တဲ့လို့ဆိုပါတယ်။
ရှူလာလောင်ကွန်တက္ကသိုလ်ကပါမောက်ခတီတီနံပေါင်းစုတရရေးသားတဲ့မြန်မာနိုင်ငံကိုနိုင်ငံမဟုတ်သောကြားကာလယာယီနိုင်ငံတစ်ခုအဖြစ်နားလည်ခြင်းဆိုတဲ့ဆောင်းပါးကိုဘန်ကောက်ပို့သတင်းစာကမတ်လတရနေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာပါမောက်ခတီတီနံပေါင်းစုတရကအာဆီယံဆိုတာနိုင်ငံတော်တွေကိုအခြေပြုပြီးဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်။နိုင်ငံတစ်ခုအဖြစ်ပြည်ပြည်ပြင်းပြင်းမရှိတော့တဲ့အခြေအနေသစ်မြန်မာနဲ့ထိတွေ့ဆက်ဆံဖို့အာဆီယံဟာအဆင့်သစ်အနေထားမှာရှိမနေဘူးမြန်မာနိုင်ငံဆိုင်ရာအာဆီယံမူ၅ချက်ဆိုတာကလည်းစစ်ကောင်စီကိုနိုင်ငံတော်ကိုစားပြုအဖွဲ့အစည်းနဲ့ချမှတ်ခဲ့တာဖြစ်တဲ့အတွက်လောလောဆယ်မှာအကျုံးမဝင်တော့ဘူးအာဆီယံလူသားချင်းစာနာမှုအကူအညီပေးဆိုင်ရာညှိနှိုင်းမှုယုံ AHA Center ဆိုတာဟာလည်းနိုင်ငံတော်အစိုးရတွေကိုဗဟိုပြုထားတာဖြစ်တဲ့အတွက်လက်ရှိအခြေအနေမှာစစ်ကောင်စီနဲ့မကိုက်ညီတော့ဘူးမကြသေးမီကထိုင်းနိုင်ငံအစိုးရကကြေညာတဲ့လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်ဟာလည်းတိုင်းရင်းသားဒေသတွေကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးခဲ့တာမျိုးမရှိဘဲစစ်ကောင်စီလက်အောက်ခံမြန်မာကျက်ရှင်ဒီအသင်းနဲ့လှုပ်ဆောင်ခဲ့တာဖြစ်တဲ့အတွက်ယုံကြည်မှုမရှိကြဘူးလို့ရေးသားထားတာတွေ့ရပါတယ်
လက်ရှိအနေထားမှာအာဆီယံအနေနဲ့မြမအရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးစောင့်ကြည့်လေ့လာနေသူတူကလည်းအခုလိုပြောပါတယ
်ခုဆိုရင်အာဆီယံသူတို့ရဲ့ five points ကိုငင်းငယ်ရေးအစီအစဉ်ဆိုတာမျိုးပြောင်းပြီးတော့တုံးလာတာတွေ့ရတယ်ဒါဘယ်လိုသဘောလဲမြမပြည်သူတွေရဲ့စံနာပါသလားတော်လိုင်းအင်အားစုတွေရဲ့သဘောထားပါသလားမေးစရာဖြစ်တယ်နောက်တစ်ခုကစစ်ကောင်စီဟာအချင်းကြီးမကောင်းတော့ဘူးဒီတော့တရုတ်အိန္ဒိယနဲ့အာဆီယံကသူတို့ခရက်ဒစ်ရအောင်ဇွတ်တွန်းနေတာမျိုးတွေတွေ့နေရတယ်။အန်ယူဂျီနဲ့ဒေါ်လာရင်းအားစုတွေတောင့်ခံနိုင်မှုလိုမယ်ထင်တယ်။အန်ယူဂျီကလည်းအာဆီယံနဲ့ပတ်သက်လို့ Silent Diplomacy တွေမှာပြိမ့်မိသွားတယ်ထင်တယ်။အမှန်ကတော့ Quiet Diplomacy ဆိုတာကမီဒီယာကထုတ်ဖော်မပြောရတာလို့ကျွန်တော်တို့နားလဲ။ကိုဝင်အားစုတွေထဲမှာ CS တွေကြားထဲမှာဆွေးနွေးတိုင်ပင်ပြီးပူထီအောင်ဘယ်လိုလုပ်မလဲဆိုတာမျိုးဖြစ်တင်တယ်လို့ထင်ပါတယ
်အမှန်ကတော့အင်ဒိုနီးရှားကလာအိုကိုအာဆီယံလက်ကျဥက္ကဋ္ဌလွှဲပေးချိန်မှာမြမအရေးနဲ့ပတ်သက်ပြီး Trigger လို့ခေါ်တဲ့အလက်ကျဥက္ကဋ္ဌဟောင်းအင်ဒိုနီးရှားလက်ရှိလက်ကျဥက္ကဋ္ဌလာအိုနဲ့နောက်လာမယ့်အလက်ကျဥက္ကဋ္ဌမလေးရှားသုံးမွန့်ဆိုင်သုံးနိုင်ငံညှိနှိုင်းလှုပ်ဆောင်ကြဖို့မူဆထားတာပါဒါပေမဲ့ထိုင်းက Trigger သုံးနိုင်ငံနဲ့ညှိနှိုင်းမှုမရှိဘဲမြမအရေးကိုလှုပ်ဆောင်နေတယ်လို့ဝေဖန်ကြတာတွေလည်းရှိပါတယ် ပဲလိုပဲဖြစ်ဖြစ်ဒီအခြေအနေတွေမှာတော်လိုင်းအင်အားစုတွေအနေနဲ့စောင့်ကြည့်ဝေဖန်ဖို့လိုအပ်တယ်လို့အခွင့်အလမ်းဖြစ်အသုံးချနိုင်ဘူးလေလူတွေလို့အကြံပြုကြသူတွေလည်းရှိပါတယ်တန်တမန်ဆက်ဆံရေးမှာအက်ဒ်ဘိုဂီစီကအရေးကြီးပါတယ်အက်ဒ်ဘိုဂီစီဆိုတာကတော့စင်စက်မပြထိတွေ့ပြီးပြောဆိုစည်းရုံးရတဲ့သဘောဆိုတော့ အာဆီယံတန်တမန်တွေထိုင်းနဲ့အာဆီယံနိုင်ငံတွေမှာရှိတဲ့အမေရိကန်၊EU စတဲ့တန်တမန်တွေနဲ့အမြဲထိတွေ့နေဖို့အရေးကြီးပါတယ်။ဒီတော့တော်လိုင်းအင်အားစုတွေအထူးသဖြင့်တော့NUG အနေနဲ့အာဆီယံရဲ့တာဝန်ယူဆောင်ရွက်ရသူဟာအာဆီယံနိုင်ငံတွေကိုလှည့်ပတ်ပြီးခီးသွားနိုင်သူဖြစ်ဖို့လိုပါတယ်။ ခေအခြေအနေအရနီးပညာအထောက်အကူတွေနဲ့အွန်လိုင်းကနေတွေ့ဆုံလို့ရပြီမယ်လို့လူကိုယ်တိုင်တွေ့ဆုံလူကိုယ်တိုင်ဆွေးနွေးရတာကပိုထိရောက်ပိုအလုပ်ဖြစ်ပါတယ်လို့နိုင်ငံရေးအကဲခတ်တဦးကထောက်ပြပြောဆိုပါတယ်ခင်ဗျာ
ကိုပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲကိုရောက်လို့လာပါပြီ ဆရာသိမှုစန့်ကျင်ရေးလှုပ်ရှားမှုမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍကို ISP
မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအချက်အလက်အခြေပြုပြီးပိုင်းခြားဖော်ပြထားပါတယ်။ဆရာနာသိမှုအလွန်အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာဆက်ဆက်အကြောင်းအရာတွေကိုတင်ပြပါမယ်။ အလွန်အဆောင်ကမြန်မာအမျိုးသမီးတွေဟာ2020ခုနှစ်ဆက်အာနာသိန်းစန့်ကျင်ရေးလှုပ်ရှားမှုမှာပုံစံမျိုးစုံနဲ့တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့ကြပါတယ်။ပန်းတပိတ်၊နှကန်းနီတပိတ်၊ဖဲချိုးဖြူတပိတ်စရာတွေမှာအမျိုးသမီးတွေရဲ့တက်ကြွမှုတီထွင်စမ်းသပ်မှုနဲ့အားမန်တွေကိုမြင်နိုင်ပါတယ်။ရေဦးတော်လန်ရေးဟာအမျိုးသမီးတွေကိုဖိနှိပ်ထားတဲ့ ရှင်ရိုးစွဲအယူတွေကိုပါတွန်းလှန်မှုအဖြစ်အများကရှုမြင်ကြပါတယ်။ဒါပေမဲ့ဒန်းတူရဲ့လုံခြုံရေးနဲ့တရားမျှတမှုတွေအတွက်အဟံအတားနဲ့စိန်ခေါ်မှုတွေလည်းဆက်ရှိနေပါတယ်။ပြည်ရင်းစစ်အချိန်မြင့်လာတာနဲ့အမျှအမျိုးသမီးတွေဟာကိုယ်စိတ်နှပါမလုံခြုံမှုကိုတည်တည်တသာခံစားနေကြရပါတယ်။ နေစဉ်လုံခြုံမှုနဲ့ဘဝရည်တည်ရှင်သန်မှုကြက်တဲလာတာအပြင်အမျိုးသမီးတွေရဲ့အခန်းကဏ္ဍဟာကြဆင်းနေပါတယ်။အေအေပီပီရဲ့စင်းတွေအရနှစ်ထောင်၂၄ခုနှစ်မလာအထိပုံစံမျိုးစုံနဲ့စစ်ကောင်စီတပ်ဖြတ်တာခံခဲ့ရတဲ့အမျိုးသမီးတထောင်ကျော်ရှိနေပါတယ်။ဆရာနာရှင်ကိုစန့်ကျင်တဲ့အတွက်၄တောင်နီးပါးဖမ်းဆီးခံထားရဆဲဖြစ်တယ်လို့စစ်ချုပ်ဦးဟာလည်းတည်တံချမှတ်ခံထားရပါတယ်။ စကြောရေးမှာအကျန်းဖက်ခင်ရတာလေပိုင်းဆိုင်ရာစုကားခင်ရတာတွေလည်းရှိပါတယ်။တစ်ဖက်မှာလည်းတော်လန်ရေးအင်အားစုတွေကကျွလွန်နဲ့မှတ်တမ်းတွေလည်းရှိနေပါတယ်။အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာဆုံးဖြတ်ချက်အမှတ် 3 နှစ်9ခုကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ခဲ့တာဟာလာမယ့်အောက်တိုဘာလမှာ24နှစ်ပြည့်မြောက်ပါမယ်။အမျိုးသမီးရေရဲ့အခန်းကဏ္ဍကိုအတိအမှတ်ပြုပြီးကိစ္စအထွေထွေမှာအပြည့်အဝဒန်းတူရည်သူပါဝင်ခွင့်ရှိဖို့ဆုံးဖြတ်ခဲ့တာပါ။မြန်မာနိုင်ငံမှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်နေသလိုအမျိုးသမီးရေပါဝင်ဆောင်ရွက်နိုင်တဲ့နေရာဌာနတွေလည်းပျက်စီးနေပါတယ်။ စစ်ကောင်စီကအမျိုးသမီးအရေးနိုင်ငံအဆင့်စီမံချက်နဲ့ဆောင်ရွက်နေတယ်လို့ဆိုပေမဲ့ဟန်ပြသဘောပဲရှိနေပါတယ်။အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စဟာနောင်မှဖြေရှင်းရမှာမျိုးမဟုတ်ဘဲနိုင်ငံရေးစီးရေးတွေနဲ့အတူတပြိုင်နက်တည်းအကောင်အထည်ဖော်သွားရမယ့်ကိစ္စဖြစ်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ 1 click ခလုတ်တစ်ချက်နှိပ်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်
VOA Plus application ကို download ရယူပ
ါ VOA ရုပ်သံရဲ့တနင်္လာနေ့စီစဉ်တွေကို VOA ရဲ့ internet စာမျက်နှာ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနိုင်ပါတယ်အခုလူမှုအမြင်တွေကိုနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးသန္တာကျော်ကတင်ပြပြန်ချပေးထားပါတယ
်ဒေရဲကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာ Wi-Fi Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ချစ်တော်VOA မိသားစုများစိတ်ရောကိုယ်ပါကျန်းမာချမ်းသာကြပါစေမြန်မာပြည်အတွက်လည်းသတင်းကောင်းတွေအများကြီးထုတ်လွှင့်ပေးနိုင်ပါစေVOA မိသားစုတွေဘေးရန်ကင်းရှင်းသတင်းတွေအတွက်ကျေးဇူးပါဆိုရရေးလာတဲ့တော်ရရှင်အထူးကျေးဇူးတင်ပါတယ်နော်မိသားလိုက်မေးလာတဲ့တော်ရရှင်တယောက်လင်းတန်ဆိုတဲ့တော်ရရှင်မှာတနအိစာရေဒီယိုအစီအစဉ်ကိုအတန်နဲ့နားထောင်ခြင်းပါတယ်ဒေါင်းလုဒ်လို့ပြန်နားထောင်ကျင်တာပါအင်တာနက်ကရတဲ့နေရာသွားသုံးရလို့ပါတဲ့ဘယ်လိုလုပ်ရမလဲတဲ့ရေဒီယိုလိုင်းလေးတွေတီးပြရသေးတယ်ဟုတ်ကဲ့ပါဒေါင်းလုဒ်လုပ်ချင်တယ်ဆိုရင်တော့ရေဒီယိုလိုင်းကနေပြီးတော့ဒေါင်းလုဒ်လုပ်လို့မရပါဘူးနော်ဒေါင်းလုဒ်လုပ်လို့ရတာကအင်တာနက်ကပဲလုပ်လို့ရတာပါတနာ isa ဒီ Facebook ကနေစောင့်ပြီးတော့မကြည့်ချင်ဘူးဒေါင်းလုဒ်လုပ်ပြီးတော့နားထောင်ကျင်တယ်ဆိုရင်ကျမတို့ရဲ့ web စာမျက်နှာဖြစ်တဲ့ burmese.voanews.com စလုံးပေါင်းက burmese.voanews.com ဖြစ်ပါတယ် dot ဆိုတာလေးတွေကအဆက်လေးတွေဖြစ်ပါတယ်เนาะဒါကျမတို့ VOA မြန်မာပိုင်းရဲ့အဓိကပင်မ web စာမျက်နှာဖြစ်ပါတယ်အဲ့ဒီမှာအစီအစဉ်နားဆင်ရင်အစီအစဉ်ကြည့်ရှုရင်အဲ့လိုနေရာတွေမှာကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို download လုပ်ပြီးတော့နားထောင်လို့ရပါတယ်နောက်တစ်ခုက radio line သိပြရစီဆိုလို့ကျမစာပြန်ပို့ထားပါတယ်เนาะကျမတို့အစီအစဉ်နေ့တိုင်းထုတ်လွှင့်ခြင်းသတင်းတွေကြားထဲမှာလည်းကြားဖြတ်ကျမတို့ radio အစီအစဉ် line တွေကိုကြီးညာပေးနေပါတယ်ကျမတို့ထုတ်လွှင့်မှုအစီအစဉ်တွေနောက်ပိုင်းမှာလည်း kilohertz တွေကိုကြီးညာပေးပါတယ်เนาะကျမတို့ရဲ့ဒီ Facebook စာမျက်နှာပေါ်မှာလည်း meter line အသေးစိတ်ကိုတင်ထားပေးပါတယ်ရှင်အဲ့မှာလည်းတော့ကြည့်လို့ရပါတယ်เนาะနောက်ထပ်သရရှင်သူကတော့နာမည်မခေါ်ပါနဲ့လို့မပြောတဲ့အတွက်ကြောင့်မလို့ကိုဆူမင်းဖြစ်ပါတယ်သူက view အစီအစဉ်တွေကိုရှာမတွေ့လို့ပါဆိုရရေးလာပါတယ
်ကျွန်တော် view တခါမှစာမေးဘူးပါဘူးကျွန်တော်လက်ရှိမလေးရှားမှာနေပါတယ် view ရဲ့ထုတ်လင်းတဲ့အစီအစဉ်ကိုမနက်တိုင်းနားထောင်ပြပါတယ်မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကဘာလို့မထုတ်လွှင့်တော့တာလဲကျွန်တော် YouTube ပေါ်မှာရှာတာလည်းမတွေ့တော့ပါဘူးပြီးတော့နန်းလောင်တင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုလည်းအမြဲနားထောင်ပြတယ် view ဝိုင်းတော်သားများရှင်လန်းကြပါစေ
ဟုတ်ကဲ့ကိုဆူမင်းကျွန်တော် view ကနေပြီးတော့ pass in ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတေချာစနစ်ကြအောင်ပြီးတော့နားထောင်ဖို့ရတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကိုဆူမင်းပြောတာဟုတ်ပါတယ်မဆူမြက်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကျွန်တော်တို့မထုတ်လွှင့်တော့ပါဘူးနော်အခုနောက်ပိုင်းမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့လည်းကိုက်ညီတဲ့လူမှုရှုခင်းဆိုတဲ့အစီအစဉ်ကိုမဆူမြက်မွန်ထုတ်လွှင့်ပေးနေပါတယ်အပတ်စဉ် radio အစီအစဉ်မှာရောနောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်မှာပါကြည့်ရှုနိုင်ပါတယ်နော်နောက်ပြီးတော့ခုနကတော့လို့ blogger တွေပြောသမျှအစီအစဉ်လိုမျိုးမရှိတော့တဲ့အစီအစဉ်တွေရှိတယ်လို့မျိုးကျမတို့စီမှာကဒီကိုဆိုမင်းပြောထားတဲ့အထက်မှာပဲပါတယ်နန်းလောင်တင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်အစီအစဉ်ဆိုတာမျိုးနောက်ပြီးတော့ဒီလူငယ်တွေအတွက်ချမ်းစီအစီအစဉ်ဆိုတာမျိုးနောက်ပြီးတော့မြေကြီးဩဇာဆိုပြီးတော့ဒီတောင်သူလယ်သမားတွေစိုက်ပျိုးရေးလောက်ကန်သူတွေအတွက်ဦးစားပေးထုတ်လွှင့်တဲ့အစီအစဉ်မျိုးအစီအစဉ်အသစ်တွေမျိုးစုံရှိပါတယ်နော်ဒါကြောင့်မို့အပတ်စဉ်အစီအစဉ်တွေကိုစောင့်မျှော်အားပေးပါလို့ပြောချင်ပါတယ်ကျေးဇူးတင်ပါတယ်ရှင်သောရရှင်ကြော်ဖြိုးကြော်ဆိုတဲ့သောရရှင်စာရေးပြီးတော့ပြောလာတာလေးတစ်ခုပြန်ပြီးတော့ဖြေကြားကြပါလေဒီသောရရှင်ကမင်္ဂလာပါ VOA တဲ့သတင်းတင်ဆက်တာကြီးမှားနေသလားလို့ပါနည်းနည်းတော့ဂရုစိုက်ပေးစီကြပါလေတဲ့သတင်းဟုတ်ကဲ့ပါကျမဒီသောရရှင်ရဲ့စာကိုဖတ်ကြည့်တော့ကျမသဘောပေါက်တာကကျမတို့စနေနေ့တိုင်းမှာရုပ်မြင်သံကြားအစီအစဉ်မှာဆိုရင်တပတ်အတွင်းမြန်မာသတင်းများဆိုပြီးတော့တပတ်အတွင်းဖြစ်ခဲ့တဲ့ဒီထိတ်တန့်ရမြန်မာသတင်းတွေကိုကျမတို့6မိနစ်ကနေ10မိနစ်ကြာထုတ်လွှင့်ပေးနေပါတယ်เนาะသတင်းတွေအားလုံးတော့ထည့်လို့မရတဲ့အတွက်ကြောင့်မို့ထိတ်တန့်ရသတင်းတွေအားလုံးကိုပြန်ပြီးစုစည်းပြီးတော့တင်ဆက်ပေးပါရရှင်အဲ့ဒါကိုပြောရလို့ထင်ပါတယ်เนาะတစ်ခါတလေလည်းတပတ်လုံးမှာသတင်းတွေလွတ်သွားတဲ့သူတွေကဒီအစီအစဉ်ကိုစောင့်ကြည့်တတ်တာဖြစ်ပါတယ်အခုလိုမျိုးထောက်ပြပြီးတော့စာရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ် ဗီဒီယိုကိုရေးလာကြတဲ့စာရီတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပြီးတော့ကိုယ်နေစဉ်ပေါ်မှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာရီကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကစာရီတွေမှာဒီတစ်ပတ်ဖော်ပြပေးမယ့်စာတစ်စောင်ကတော့သူကစာရှိရှိရေးထားတာပါ။အောက်မှာတော့ကျေးဇူးဖြူပြီးတော့လုံခြုံရေးရာအကောင့်နံပါတ်လေးမပြောပါနဲ့တဲ့။အထူးကျေးဇူးတင်ရှိလာပါတယ်ခင်ဗျာတဲ့။ဟုတ်ကဲ့ပါ။ဒီသရရှင်ကစစ်သားတွေတည်အောင်ပြောပြပါဆိုပြီးအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်သူ့ရဲ့ opinion ကိုရေးလာပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ VOA အဖွဲ့သားများအားလုံးဘေးရန်အပေါင်းကင်းဝေးကြပါစေလို့ကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သအပ်ပါတယ်ခင်ဗျာ။VOA ရဲ့မြန်မာပြည်မှပေးစာအစီအစဉ်မှတစ်ဆင့်အကြမ်းဖက်မြန်မာစစ်တပ်အတွင်းကြမ်းရှိနေတဲ့စစ်ဗိုလ်ချုပ်တွေနဲ့လက်အောက်ခံစစ်သားတွေတည်အောင်ပြောပြပေးပါခင်ဗျာ။အရင်အာဏာရှင်ဦးနေဝင်ကအစအခုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အစိုးအကြမ်းဖက်စစ်ခေါင်းဆောင်အားလုံးဟာတိုင်းရင်းသားတွေကိုတောင်းညမ်းသူသဘုံဆိုတဲ့ခေါင်းစဉ်တွေတက်တိုင်းရင်းသားဒေသတွေကိုနေမြေရှင်းလင်းရေးဆိုတဲ့စကားလုံးတွေတုံးပြီးအိမ်ဒီမီးရှို့အမျိုးသမီးတွေမရင်းကျင့်ဥစ္စာပစ္စည်းတွေခိုးယူလူရဲ့ပြည်တော်စုမပြိုကွဲရေးဒို့အေးတိုင်းသာစီလုံးညီညွတ်မှုမပြိုကွဲရေးဒို့အေးအချုပ်ရှာအာဏာတည်တံ့ခံမြဲရေးဒို့အေးဆိုပြီးပြည်သူတွေကိုအမျိုးမျိုးလိန်စစ်တပ်နဲ့မဆလပါတီကျန့်ဖို့ပါတီတွေသာကဘာတီတွေအာဏာတည်အောင်နောက်ဆုံး2008ခြေဥ်ကိုဆွဲပြီးတော့လိန်လာလိုက်တာ2021အထိမပြီးနိုင်ပါဘူးဗျာဒါပေမဲ့2021လူငယ်တွေကသွားလို့မရပါဘူးပြည်သူလူထုကြီးတရက်လုံးကအကြမ်းဖက်စစ်တပ်ကိုလုံးဝယုံမုန်းလို့အော်နှလုံးတွေနာမတရီတော့တာမို့အမြင့်ပြတိုက်ထုတ်ချိန်မုန်းတော့မှဖြစ်လို့တန်ဋိဌံခြားရကြပြီလေအကြမ်းဖက်စစ်တပ်တွင်ကြမ်းရှိနေတဲ့စစ်ဗိုလ်ချုပ်တွေလက်အောက်စစ်သားတွေကိုယ့်အသက်လည်းမသေးကိုယ့်သမိုင်းလည်းမရမ်းရလေအောင်ပြည်သူတွေဘက်ကိုအမြန်ဆုံးပူးပေါင်းကြပါလို့ပန်ကြားလိုက်ခြင်းပါတယ်ခင်ဗျာ
ပြည်သူကိုအကာအကွယ်ပေးရမယ့်တမရော်သားတွေတမိုင်းမရရအောင်လို့ပြန်ပြီးတော့လောရက်တွေကိုဆင်ကျင်စေချင်ပါတယ်ဆိုရဒီတော်ရရှင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ဒါနဲ့အခုတလောစစ်တပ်ကအတဲအဓမ္မစစ်သားစုဆောင်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်ဒီစာရီကိုလက်ခံရရှိပါတယ်။အဲ့ဒီကစာတစောင်းမှာတော့ရန်ကုန်တိုင်းမော်ရီမြို့နယ်တဲ့ကျေးရွာနာမည်တော့ထည့်မပြောမပြောပါနဲ့ဆိုရရေးလာတာပါ။အ
ုတ်ချိုရင်မှုကအစည်းဝေးခေါ်ပြီးပြောပါတယ်။တရင်တယောက်မဖြစ်မနေမဲနိုင်ပြီးမဲပေါ့ရင်တက်သေးဝင်ရမယ်။ပိုက်ဆံ၅သိန်းပေးမယ်လို့လည်းပြောပါတယ်။ဘယ်သူမှတက်သေးကိုမဝင်ချင်တယ်လို့အဲ့ဒီပိုက်ဆံ၅သိန်းကိုလည်းမလိုချင်ကြပါဘူး။ဒါကြောင့်နောက်တစ်ချိန်အစီအွေခေါ်ပြီးပြောပါတယ်။မင်းမနိုင်ချင်ရင်တိန်ကိုသိန်း50ပေးရမယ်တဲ့။တက်သေးလည်းမဝင်ချင်ပိုက်ဆံလည်းမပေးနိုင်နဲ့။တော်တော့ကိုဒုက္ခရောက်နေပါရဲ့ရှင်။လုံခြုံရေးအရာအကောင့်နံပါတ်ကိုတော့မဖတ်ပြပါနဲ့။ VOA နဲ့မြန်မာပြည်သူအပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။
ဒီတော့ရှင်လို့နောက်ထပ်တော့ရှင်တယောက်လဲ comment မှာလာပြီးတော့ရေးလာတာပါဒီလိုမျိုးပဲအတင်းအဓမ္မတက်ထဲဝင်ရမယ်ဆိုပြီးတော့စစ်သားစုဆောင်မှုလုပ်နေပါတယ်ဆိုပြီးတော့စာရေးပြီးတော့အကြောင်းကြားလာတာရှိပါတယ်ရှင်တော့ရှင်နေပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်အားလုံးအတွက်ပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်
အခုဆက်ပြီးကမ္ဘာတစ်လောက်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံဘော့စတန်မြို့ကဆေးရုံတရုံမှာကမ္ဘာပထမဦးဆုံးအကြိမ်လူတစ်ယောက်ကိုဝက်ချောက်ကနဲ့အစာထုတ်ခွဲစိတ်ကုသအောင်မြင်ခဲ့ပါတယ်။ဦးနောက်ထဲထည့်ထားတဲ့ကွန်ပျူတာချစ်ပြားနဲ့ထိမ့်ချုပ်ပြီး online internet မှာစစ်တွေ့ရင်ကစားပြခဲ့တာကိုပထမအဆုံးအကြိမ်ဖြစ် Elon Musk ရဲ့ဆိုးဦးတီထွင်တဲ့ company တစ်ခုဖြစ်တဲ့ Neuralink company ကစမ်းသပ်ပြခဲ့ပါတယ်။ဒီလိုကမ္ဘာတစ်လောက်ထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မတ်မြသဇောင်းတို့ကတင်ဆက်ထားပါတယ်။
It was truly the most beautiful thing I have ever seen.
American Pirao Zoo, Massachusetts, in a Boston, New York, say in Dilma, Kabab at Mazon J, Ludia go, watch out and a Sato Quese Kuta Amingevari, Dilu Amimuja, Joka Widena, now so say young Nippy, Joka Sato Kuta Mayame Lunari Dre, Nolinja Dre, Shila Babi.American Pirao Zuma ကြောက်ကဲ့အလှူခံရဖို့စောင့်နေရတဲ့ကြောက်ကဲ့ဝေဒနာရှင်9000လောက်ရှိပါတယ်။အစားထိုးမဲ့ကြောက်ကဲ့မရရင်တော့ကြောက်ကဲ့ဝေဒနာရှင်တွေဟာကြောက်ကဲ့ဆေးတဲ့နည်းနဲ့အသက်ဆက်ရပါတယ်။အခုခွဲစိတ်မှုမှာတော့အသက်62နှစ်အရွယ်လူနာတူကို Boston မြို့အထွေထွေဆေးရုံကြီးမှာ၄နိုင်ကြာခွဲစိတ်ခဲ့တာပါ။ ကြောက်ကထဲသူတွေပြန်စီးခိုင်းလိုက်တဲ့အချိန်ကစပြီးဒီဝက်ကြောက်ကဟာစီးရီကိုတန့်စင်နေပြီလို့ခွဲစိတ်မှုဦးဆောင်ခဲ့တဲ့ဒေါက်တာတက်ဆူကိုကဝါယီယာပြောပါတယ်။လူနာအနေနဲ့အခြေအနေကောင်းမွန်နေပြီးတော့မကြာခင်မှာဆေးရုံကဆင်းနိုင်မယ်လို့ဆေးရုံကပြောပါတယ်။ဒီဝက်ကြောက်ကကိုစီဝနီးပညာကုမ္ပဏီ eGenesis ကဖန်တီးခဲ့တာဖြစ်ပြီးလူသားတွေအတွက်အန္တရာယ်ဖြစ်စေနိုင်မဲ့ဝက်မျိုးရိုးဗီဇာတချို့ကိုဖယ်ရှားထားသလိုလူသားတွေကိုင်ညီပြီးတော့အသုံးပြုလို့ရမယ်လူသားမျိုးရိုးဗီဇာတချို့ကိုလည်းထည့်သွင်းပြီးတော့ဖန်တီးထားပါတယ်။အခုဒီဝက်ကြောက်ကဟာလူခန္ဓာကိုယ်မှာနှစ်နှစ်လောက်အသုံးခံမယ်လို့ကြောက်ကပညာရှင်တွေကခန့်မှန်းပါတယ်ရှင်။
အုံနောက်ထဲထည့်ထားတဲ့ကွန်ပျူတာချစ်ပြားနဲ့ထိမ့်ချုပ်ပြီးအွန်လိုင်းအင်တာနက်မှာစစ်တူရင်ကစားပြခဲ့တာကိုပထမအဆုံးအချိန် Elon Musk ရဲ့စွန့်ဦးတင်ထွင်ကုမ္ပဏီတစ်ခုဖြစ်တဲ့ Neuralink ကုမ္ပဏီကစမ်းသပ်ပြခဲ့ပါတယ်။အသက်29နှစ်အရွယ် Nolan Abbott ဟာမော်တော်ယာဉ်မတော်တဆမှုတစ်ခုကြောင့်ခါအောက်ပိုင်းတည်သွားခဲ့ရသူဖြစ်ပြီးသူ့အုံနောက်ထဲမှာ Neuralink ကထုတ်တဲ့ကိရိယာလေးထည့်ထားပါတယ်။အဲဒီကိရိယာနဲ့ထိမ့်ချုပ်ပြီးLaptop ကွန်ပျူတာကကာစာမြားလေးကိုအုံနောက်ကအတွေးနဲ့ထိမ့်ချုပ်ပြီးအွန်လိုင်းစစ်တူရင်ကစားပြခဲ့တာပါသူ့အတွေးတွေနဲ့ကွန်ပျူတာကိုဘယ်လိုထိမ့်ချုပ်နိုင်တယ်လဲဆိုတာကို Mars ရဲ့လူမှုကွန်ရက်စာမျက်နှာ Ace ကနေဓာတ်ရိုက်ရုပ်သံလွှင့်ပြီးရှင်းပြခဲ့ပါတယ်ကွန်ပျူတာချစ်ပြားလေးအုံနောက်ထဲကိုထည့်တဲ့ခွဲစိတ်မှုကလည်းအလွန်လွယ်ကူပြီးနောက်တစ်ရက်မှာပဲဆေးရုံကချက်ချင်းဆင်းနိုင်တယ်လို့ Abbott ကပြောပါတယ်
နိုင်ငံ Uttar Pradesh ပြည်နယ်မှာတော့ Suzuki နောက်ဖုံးပိတ်ကားတစ်စီးကိုရဟတ်ယာဉ်ဖြည့်ပြောင်းနေခဲ့တဲ့ညီကိုနှစ်ဦးစီကရဟတ်ယာဉ်ကိုရဲရဲသိမ်းဆီးခဲ့ပါတယ်။ Ashwadin နဲ့ Parmeshwadin Prajapati ပို့တွေ့ရဟတ်ယာဉ်ပုံစံဖန်တီးခဲ့တာပါ။ကားခေါင်းမိုးပေါ်မှာရဟတ်ယာဉ်ရဲ့ပန်ကာဒလက်ကိုတက်ဆင်ထားပြီးအနောက်ပိုင်းမှာတော့ရဟတ်ယာဉ်ပုံစံအမီတက်ဆင်ထားပါတယ်။သူတို့ဟာဒီကားရဟယင်ကိုတစ်နှစ် American Dollar 60 India Rupee 9000နဲ့ကားဖို့စီစဉ်ထားတာပါဒါပေမဲ့လည်းဒီကားရဟယင်ကိုလမ်းစီကံမလိုက်နိုင်မှုနဲ့ခွင့်ပြုချက်မရှိဘဲပြင်ဆင်မှုတွေပြုလုပ်ထားတဲ့အတွက်အရေးကတိမ်းဆီးခဲ့ပါတယ်ဒီနောက်မှာတော့ညီကိုနှစ်ဦးအနေနဲ့ $24 India Rupee ငွေ2000ဒဏ်ကြေးပေးဆောင်ခဲ့ရပြီးတော့ရဟယင်အစိတ်ပိုင်းတွေဖြုတ်ပါမယ်ဆိုတဲ့ခံဝန်နဲ့သူတို့ရဲ့ကားကိုပြန်ရခဲ့ပါတယ်ရှင်
နော်ဝေးနိုင်ငံအော့စလိုမြို့ကခရစ်ယာန်ဘုရားရှိခိုးကျောင်းတစ်ခုဟာခရစ်တော်ပြန်လည်ရှင်သန်ထမြောက်ခြင်းအထိမ်းအမှန်အဖြစ်ကျင်းပတဲ့ Easter ပွဲတော်စတင်တဲ့သတင်းပတ်မှာ Harry Potter ခေါင်းစဉ်နဲ့ Easter ပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။နာမည်ကျော် Harry Potter ဇာတ်လမ်းတွဲတွေဟာမော်ပညာနဲ့ဆုံးယုံကြည်မှုတွေကိုအခြေခံပြီးရေးဖွဲ့ထားတာပါ။ Harry Potter ဇာတ်လမ်းတွဲတွေထဲကအားကစားနည်းတွေဖြစ်တဲ့ပျက်စီးပြန်စီးပြီးကစားရတဲ့ဘောလုံးကစားနည်း Quidditch မော်ဖြော်ရည်ဖြော်နည်းသင်တန်းနဲ့လူငယ်တွေကိုဆွဲဆောင်ဖို့ Sorting Hat အခမ်းအနားကိုလည်းကျင်းပခဲ့ပါတယ်။ဒီလိုမျိုး Harry Potter ခေါင်းစဉ်နဲ့ပွဲကျင်းပတာကိုမကြိုက်ဘူးလို့ပြောဆိုတဲ့တုံ့ပြန်ချက်တချို့ရခဲ့ပေမဲ့လည်းဒါဟာ Easter အတွက်အကောင်းဆုံးပါပဲလို့ဒီဖျားကြောင်ရဲ့အမျိုးသမီးတရားဟောဆရာဆဗီနာဂိုင်ဗာကပြောပါတယ်ခင်ဗျာ
တနက်လာမနက်ခင်း VOA ရုပ်သံရဲ့ပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်စိတ်ပြတဲ့ရင်မြန်မာချင်းပါတဲ့ Easter ပွဲတော်တရင်တွင်နေဝစ်ပြူစူတောင်းပွဲမှာကမ္ဘာ့ကြတဲ့တွေပြည်လဲငင်းချမ်းဖို့ပုံချမ်းမင်းကြီး Francis ကစူတောင်းစကားပြောကြားခဲ့ပါတယ်။ဂါဇာဒေသမှာအပစ်ခတ်ရဆက်ပြီးအချင်းသားတွေလဲလှယ်နိုင်ဖို့အပြင် Russia, Ukraine, Syria, Lebanon, Haiti, Africa နဲ့ Rohingya အရေးသာမကပဲပြည်တွင်းပဋိပက္ခတွေကြောင့်ထိခိုက်ပျက်စီးနေတဲ့မြန်မာနိုင်ငံပြန်လည်သစ်မြတ်ရေးလမ်းစာပေါ်ဖို့အတွက်ကိုပါအလေးနဲ့တိုက်တွန်းတောင်းဆိုသွားပါတယ်။စနေနေ့ညပိုင်းမှာကျင်းပခဲ့တဲ့ Easter ပွဲပြည့်ဝဲနှစ်နာရီခွဲကြာပြီးပုံရဟန်းမင်းကြီးကိုကြံ့ကြံ့မှန်မှန်နဲ့တွေ့ရပါတယ်။ Israel ကဂျေရုဆလမ်မှာတော့လွတ်တော်အဆောက်အုံရှိမှာတနင်္ဂနွေနေ့က Israel နိုင်ငံသားတွေထောင်ချီပြီးအစိုးရကိုကောက်ွက်ဆန္ဒပြခဲ့ကြပါတယ်။ဒါဟာ Hamas တို့နဲ့စစ်ပွဲဆက်တင်ခဲ့တဲ့အောက်တိုဘာနောက်ပိုင်းအကြီးဆုံးလူမှုဆန္ဒပြပွဲလည်းဖြစ်ပါတယ်။ Hamas တို့လက်ထက်ကဒဇာကလုံးမြောက်ရေးအတွက်အပြစ်ခတ်ရဆဲရေးကိုသဘောတူလိုက်ဖို့နဲ့ရွေးကောက်ပွဲတွေစောပြီးကျင်းပဖို့ဆန္ဒပြသူတွေက Israel စိုးရကိုတိုက်တွန်းတောင်းဆိုကြတာပါ။ယူကရိန်းနိုင်ငံမှာတော့ရုရှားရဲ့ပက်ဒိန်းတပ်မစ်ဆိုင်ဒုံးတစ်လုံးကျရောက်ပေါက်ကွဲခဲ့တာကြောင့်နိုင်ငံနောက်ပိုင်းလာဗစ်ဒေတာမှာလူထုသေဆုံးပြီးအဆောက်အုံတစ်ခုမင်းလောင်ခဲ့ပါတယ်။ ကာဗစ်ဒေတာမှာလည်းဒက်စီဆိုင်တစ်ခုကိုတုံးကြည့်ထိမှန်ခဲ့တာကြောင့်အသက်16နှစ်အရွယ်လူငယ်တူဦးသေဆုံးသွားခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ညအချိန်မှာရုရှားကပစ်ခဲ့တာမစ်ဆိုင်းတုံးက16လုံးရှိခဲ့ပြီးဒရုန်းယာဉ်က7စင်းရှိခဲ့တယ်လို့ယူကရိန်းလေတပ်ကတရင်းတွင်နေမနက်ကပြောပါတယ်။ဒီရုပ်တရင်မနေ့ပိုင်းစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီနေ့တနင်္လာမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်အောင်ပါအခုစီစဉ်ကိုရေဒီယိုကလည်းလိုင်းဒိုမီတာ24 40နဲ့51လိုက်လပ်မီတာ190ပြည် VOE ရဲ့ website YouTube နဲ့ Facebook ဆောင်မြင်တာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်စနိုင်ပါတယ်တော်တော်ရှင်များနဲ့မြန်မာပြည်သူပြည်သားအလုံးဘေးကင်းရွှင်လန်းကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်တမောင်သားမှာ